Welcome to the Voice of America in Burmese.
Minglam ne khin ma shin. Washington ni ro VOA American tan ga ni 2020 July la 10 ye taw chan ni mne khin season re ko Myanmar san lo jain mne 6 nai ga ni 9 nai thi line lo meter 24 40 ne 51 line lo meter 190 ro ga ni thon len pe ni ba bi. Jama khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာကျန်သောကိုရိုနာဗိုင်းရပ်စ်အကူအဆက်ခံရသူဟာ70တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှဖော်ပြထားပါတယ်။ဒီထဲမှာ American နိုင်ငံကအကူအဆက်ခံရသူ3တန်းကျော်နဲ့ကမ္ဘာတစ်လောအကူအဆက်ခံရသူစုစုပေါင်းရဲ့4ပုံတစ်ပုံရှိပြီးကူးဆက်မှုအများဆုံးဖြစ်နေပါတယ်။ဗိုလ်တပ်ဖူးနေကတော့တရအတွင်းအကူအဆက်ခံရသူ6တန်းကျော်နဲ့အများဆုံးဆန့်ကျင်တင်ခဲ့တာပါ။California, Texas, Tennessee, and now Virginia နဲ့ Utah ပြည်နယ်ပါဝင်အနည်းဆုံးပြည်နယ်၅ခုမှာဗိုလ်တပ်ဦးနေကကူးစက်ခံရသူစံချိန်တင်များသွားခဲ့တာဖြစ်ပါတယ်။ Arizona, California, Florida နဲ့ Texas ပြည်နယ်တွေကကျန်းမာရေးအရာရှိတွေကလည်းသူတို့ပြည်နယ်တွေကဆေးရုံတွေမှာရှိတဲ့အထူးကျန်းမာကုသဆောင်တွေမှာလူနာတွေပြည့်လို့နေပါဖြစ်နေကြပြီလို့ပြောပါတယ်။ American နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူက33,000ကျော်ရှိနေပြီးဒါဟာကမ္ဘာတစ်လောကဒီယောဂါကြောင့်တည်ဆောက်သူဆွစုပေါင်းရဲ့၄ပုံတပုံလောက်ရှိနေတာပါအခုလိုဒီကယောဂါဒဏ်ကိုဆွဆွဝဝခံရတဲ့အမေရိကန်နိုင်ငံကသမ္မတဒေါ်နယ်ထရမ့်က WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ဒီကယောဂါဆန်ရတုံ့ပြန်မှုတွေကိုဝေဖန်ပြီးအဖွဲ့ကနေတင်ဝင်နှုတ်ထွက်ဖို့လှောက်ဆောင်ခဲ့တဲ့နောက်နှစ်ရက်အကြာခြေသပလီနေမှာပဲ WHO ကသူတို့ရဲ့ကယောဂါဆန်ရတုံ့ပြန်မှုတွေကိုဆန်းစစ်ဖို့လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ကိုဖွဲ့ခဲ့ပါတယ်နောက်ဆုံးလေ့လာချက်တွေအရဒီကိုရိုနာဗိုင်းရပ်စ်ပိုးဟာကိုဝင်ဆောင်မိခင်တွေမှာမမွေးဖွားတဲ့ကလေးငယ်တွေကိုပါကူးစက်နှံကြောင်းတွေ့ရှိခဲ့တာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ COVID-19 ကာယရောဂါဆန်ရတောက်ပြန်မှုကိုအကဲဖြတ်မဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ကိုနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark နဲ့ Liberia သမ္မတဟောင်း Alan Johnson ဆီယလစ်တို့ဦးဆောင်ဖို့ WHO ကချက်တပလင်းနေမှာအမိတန်တွန်းလိုက်ပါတယ်အခုအချိန်ဟာကိုယ့်လူရောက်ကိုကိုပြန်ပြီးဆန်းစစ်ရမယ့်အချိန်ရောက်ပြီလို့ Geneva WHO ဌာနချုပ်မှာအကြီးအကဲ Tedros Ghebreyesus ကသူတို့နှစ်ဦးကိုမိတ်ဆက်ပေးရင်အဖွဲ့ဝင်နိုင်ငံတွေကိုပြောကြားခဲ့တာဖြစ်ပါတယ်ကမ္ဘာတစ်လောလူတိုင်းနိဗ္ဗာန်ကိုတက်ရောက်ခဲ့တဲ့ဒီကာယောဂါရဲ့ပမာဏကြောင့်သူနဲ့ကိုက်ကြီးပြီးမှန်ကန်တဲ့အကဲဖြတ်မှုရယူဖို့လိုအပ်နေတာထင်ရှားကြောင်းလည်းပြောပါတယ်။ WHO အဖွဲ့ကြီးရဲ့ Coronavirus ကာယောဂါဆန်ရကနဦးတုံ့ပြန်မှုတွေမှာတရုတ်ကိုပြက်ပြက်သားသားရင်ဆိုင်မှုပြက်ကွက်ခဲ့တယ်လို့ American သမ္မတ Donald Trump ကပြောပြီး WHO အဖွဲ့ဝင်ဖြစ်ကနေ American တင်ဝင်နှုတ်ထွက်ခဲ့ပြီးနောက်နေ့အကြမ်းမှ WHO ကအခုလိုလွတ်လပ်တဲ့စုံစမ်းအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်။ WHO အဖွဲ့မှာပင်မပြုတ်ပင်ပြောင်းလဲမှုတွေမလုပ်ရင် American ကပံ့ပိုးကူညီတော့မှာမဟုတ်ဘူးလို့သမ္မတအင်ယူကပြောပါတယ်ဂျပန်လိုနိုင်ငံတွေကလည်းအမေရိကန်နှုတ်ထွက်မှုကိုမထောက်ခံဘူးလို့ပြောနေချိန်မှာပဲ WHO အဖွဲ့ကြီးမှပြုတ်ပြန်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုနေတာဖြစ်ပါတယ် WHO အကြီးအကဲ Tedros ကတော့ WHO အတွက်ပြည်ဆောင်ပြီးမှန်ကန်တဲ့အကဲဖြတ်မှုလိုအပ်နေတယ်ဆိုတော့သူသဘောတူကြောင်းပြောပါတယ်ဒါ့အပြင်အကဲဖြတ်အဖွဲ့မှာဘယ်သူတွေပါဝင်တဲ့လဲဆိုတော့အဖွဲ့နိုင်ငံတွေကအကြံပြုကြဖို့နဲ့ဒီအဖွဲ့တိကျလွတ်လပ်စွာလှုပ်ဆောင်ဖို့လည်းသူကအဆုံးပြုပါတယ်တောင်အာဖရိကနိုင်ငံကခရမ်းတစ်ခုမှာတည်ဆောက်သူတွေမြှောက်နှံမှုဂူကောင်းတတန်းခွဲပြန်ဆင်နေပြီလို့တာဝန်ခံအရာရှိကပြောကြားလာချိန်မှာပဲ COVID-19 ကာယရောဂါဟာအာဖရိကဒေသကိုအရှိန်အပြည့်နဲ့ရောက်လာနေပြီလို့အာဖရိကရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာနအကြီးအကဲကကြေညာရင်းနေမှာပြောပါတယ်အာဖရိကဒေသတလောကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်းတူရချော်သွားပြီဆိုတာအတည်ပြုခဲ့ပြီးတဲ့နောက်တနေ့မှာပဲအကူးဆက်ခံရသူကစုစုပေါင်း 52,000 ကျော်ဖြစ်သွားပြီးတည်ဆောက်သူက 12,000 ကျော်သွားတာပါတောင်အာဖရိကနိုင်ငံမှာတော့အတည်ပြုလူနာ 2,200 ခွဲကျော်နဲ့အများဆုံးဖြစ်နေပြီးဂျိုဟန်နက်စ်ဘတ်နဲ့ပရီတိုရီယာမြို့တော်တည်ရှိရာဂူတန်ခရိုင်မှာတနင်္ဂနွေကူးစက်ခံသူစုစုပေါင်းရဲ့33ရာခိုင်နှုန်းကျော်ဖြစ်တဲ့လူပေါင်း 9,000 ခွဲကျော်ကိုကူးစက်နေပါပြီ။သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ပေးဆောင်မှုနဲ့သူ့ရဲ့စီးရင်စစ်တွေငွေထုတ်ပေးသူတွေအနိကဆောင့်ကြည့်ထိမ့်သိမ်းထားတဲ့တခြားငွေကြေးဆိုင်ရာသူ့ရဲ့မှတ်တမ်းတွေကိုနယူးယောက်ကဒေသဆိုင်ရာအစိုးရရှေ့နေတွေလက်လန်းမှီရယူနိုင်ကြောင်းအမေရိကန်တရားရုံးချုပ်ကထောက်ခံမဲ့9မဲ၊ကန့်ကွက်မဲ့2မဲနဲ့ချက်တပင်းတွေမှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းနောက်အမှုတစ်ခုဖြစ်တဲ့သမ္မတထရမ့်မိသားစုဝင်တွေရဲ့ပတ်တန်းတွေကိုပါရယူနိုင်ဖို့လုပ်နေတဲ့လွှတ်တော်ဒီမိုကရက်အမတ်တွေရဲ့ချိုးစားမှုကိုတော့တရားရုံးချုပ်ကပယ်ချခဲ့ပြီးပြန်လည်သုံးသပ်ဖို့အောက်တရားရုံးတွေကိုလွှဲပြောင်းပေးခဲ့ပါတယ်။အခုတရားရုံးဆုံးဖြတ်ချက်တွေဟာလွှတ်တော်နဲ့လူလူစုံစမ်းနေတဲ့သမ္မတရဲ့ငွေကြေးဆိုင်ရာပတ်တန်းတွေကိုနှစ်ပေါင်းများစွာခေါင်းပေါ်မှာနဲ့ဖုံးကွယ်ထားတဲ့သမရရဲ့လောက်ရတစ်စိတ်တစ်ပိုင်းအရင်နိုင်သွားတာလည်းဖြစ်ပါလေ သမရကတော့သူကနယူးယောက်မှာနိုင်ငံရေးရတရားစွဲခံတဲ့တားကောင်တယောက်ဖြစ်နေပြီးအရင်သမရတွေလိုအဆက်ဆံမခံရဘူးလို့သူ့ Twitter မှာရေးပြီးဝေဖန်ပါတယ်။တရားရေးကျွမ်းကျင်သူတွေကတော့နယူးယောက်အစိုးရရှင်တွေရဲ့အဆင့်ခေါ်တောင်းဆိုမှုက1994သမရဟောင်းရစ်ချတ်နစ်ဆန်နဲ့1998သမရဟောင်းဘီလ်ကလင်တန်တို့တရားရုံးတွေမှာရင်ဆိုင်ရတာနဲ့အလားတူဖြစ်ကြောင်းပြောကြားကြပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 81.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ဂျမ်မထွန်ပါ VOE American အသံရဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ဇူလိုင်လ၂ရက်နေ့ကကချင်ပြည်နယ်ဖားကန့်ကျောက်စိမ်းတွင်မြေပြိုကျလို့တိုက်ဆုံသွားရသူ192ဦးဟာလောဘသားတွေရဲ့ရစ်ပလင်မှာပူဇော်စတီးခံခဲ့ရတာဖြစ်တယ်လို့ရန်ကုန်မြို့မှာကျောင်းထိုင်တဲ့ခရီးယန်ယဟန်မတ်ကာဒီနယ်ချားလ်ဘိုကပြောကြားလိုက်ပါတယ်။မရှိစင်ရဲသားတွေကိုလူသားမဆန်စွာဆက်ဆံနေတဲ့ကုမ္ပဏီကြီးတွေရဲ့ပေါ်ဆောင်မှုနဲ့နိုင်လုံမိတ်တက်လုပ်မှုတွေကြောင့်အခုလိုအသက်ဆုံးရှုံးမှုတွေဖြစ်ပေါ်ရတာလို့လည်းဖိုးတော်ကြီးကာဒီနယ်ချားလ်ဘိုကမြေကြီးသားမြို့ကဖုန်းတော်ကြီး Francis Dalton နဲ့မြေပြိုမှုမှာတိုက်ဆုံခဲ့ရသူမိသားစုဝင်တွေစီကိုပြပိုးတဲ့ဝန်ထမ်းကျောင်းတဝန်လွာမှာဖော်ပြထားပါတယ်။တိုက်ဆုံရသူတွေဟာမြေပြိုမှုအောက်မှာတည်းမဟုတ်ပဲမတရားမှုအောက်မှာတိုက်ဆုံရတာလို့လည်းကာဒီနယ်ဘိုကပြောပါတယ်။ဝန်ထမ်းစရာကောင်းတဲ့အခုဖြစ်ရက်ကဖျားခင်ကပြည့်ရထားတဲ့တဘာဝတည်ရစရာတွေကိုအလုံးခွဲဝေတုံးဆွဲဖို့တတိပေးလိုက်တာဖြစ်ပြီးမြမပြည်သူပြည်သားအလုံးမြမယတနာတွေကိုပိုက်ဆိုင်ပါတယ်လို့လည်းသူကပြောပါတယ်။အခုလိုဖြစ်ပေါ်တာကပထမဆုံးအချိန်မဟုတ်တာကြောင့်သက်ဆိုင်နေတဲ့သူတွေကဒီလိုဖြစ်ရမျိုးကိုတရားပြတ်တမှုကရုဏာတရားနဲ့မတုံ့ပြန်ဘူးဆိုရင်တော့နောက်လဲဒီလိုဝါရဝေရဖြစ်ရတဲ့ဖြစ်ပေါ်နေဦးမှာပဲလို့လည်းဖုန်းတော်ကြီးကတတိပေးလိုက်ပါတယ်။ဖုန်းတော်ကြီးဘိုးကကယ်ဆယ်ရေးလုပ်ငန်းတွေအလေးအမြတ်ဆောင်ရွက်ပေးတဲ့အာဏာပိုင်တွေကိုချီးကျူးစကားပြောကြားပြီးတစ်ဆက်တည်းမှာပဲဒီလိုဖြစ်ရမျိုးနောက်ထပ်မပေါ်ပေါက်အောင်လုပ်ဆောင်ပေးဖို့မြမအစိုးရနဲ့ကျန်တဲ့သက်ဆိုင်တဲ့သူတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ရပ်ကိုသင်ခန်းစာယူပြီးစီးပွားရေးနဲ့သဘာဝဝန်ကျင်ဆိုင်ရာတရားမျှတမှုတွေဆောင်ကျင်းကြပါစို့လို့လည်းဖုန်းတော်ကြီးကတောင်းဆိုလိုက်ပါတယ်။ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ဒီဝါရီကျောင်းတုံ့ပြန်လာကိုကာဒီနယ်ချားလ်စ်ဘိုးကအာရှခရီးယန်ဖုန်းတော်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့ပေးပို့ခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။တူနိုင်ငံရှင်ချင်းပြည်နယ်ကအူဂါမွတ်စလင်လူနည်းစုအပေါ်လူခွေးချိုးပေါမှုတွေကျူးလွန်တဲ့ဆွေဆွေကြတဲ့တူကွန်မြူနစ်ပါတီပိုလီဘီရိုအဖွဲ့ဝင်တူပါဝင်တူတာဝန်ရှိသူတွေကိုတန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ပြည်ထောင်စုကစာတမ်းပဋိကကြေညာလိုက်ပါတယ်။အခုလိုတရုတ်ရာရှိတွေကိုတန်ခတ်အရေးယူလိုက်တာကြောင်းတင်းမာမှုဖြစ်တဲ့နေတဲ့နိုင်ငံဆက်ဆံရေးပိုးပြီးဆိုးရွားလာွယ်ရှိနေပါတယ်။တန်ခတ်အရေးယူခံရတဲ့သူတွေထဲရှင်ချင်းပြည်နယ်ကွန်မြူနစ်ပါတီအထွေထွေတွင်ရဲ့ဘူချန်ကွန်ဂိုးကအဆင့်ပြေဆုံးရာရှိဖြစ်ပါတယ်။တူကွန်မြူနစ်ပါတီပိုလီဘီရိုအဖွဲ့ဝင်လည်းဖြစ်သူချန်နဲ့အတူရှင်ချင်းပြည်နယ်ဒုတိယပါတီအထွေထွေတွင်ရဲ့ဘူဟောင်းရှူဟိုင်လျုံရှင်ချင်းပြည်နယ်ပြည်သူ့လူ့ကျော်ရေးဘူရိုချန်ချိုင်ဘူဝမ်မင်းရှန်နဲ့အဲ့ဒီဘူရိုရဲ့ပါတီအတွေ့ရဲ့ဘူဟိုလီယုံဂျုံတို့လည်းတက်ခတ်ခင်ရတဲ့အထဲပါဝင်ပါတယ်။အဲ့ဒီတရုတ်တာဝန်ရှိသူလဲဦးနဲ့အတူသူတို့ရဲ့မိသားစုဝင်တွေကို American Bureau Visa ကန့်သတ်ပေးပေးမှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကတော့အခုလိုတက်ခတ်မှုတွေလှုပ်လာရင်လက်တုံ့ပြန်မယ်လို့ပြောထားပါတယ်ခင်ဗျ။ကျတော့ဗြိတိကတန်ကိုရီးယားနိုင်ငံမြို့တော်ဆိုးမြို့ရဲ့မြို့တော်ဝပတ်ကုံဆိုးပျောက်ဆုံးနေကြောင်းသတိဖြစ်သူကတိုင်တန်းခဲ့တဲ့အတွက်ရဲတပ်ဖွဲ့ကအပူတပြင်းရှာဖွေမှုတွေပြုလုပ်ပြီးတဲ့နောက်မှာတော့မြို့တော်ကိုတည်ဆုံနေတာကိုတောက်ကြနေမှာတွေ့ရှိကြောင်းတန်ကိုရီးယားရုံးဟာတရင်ဌာနကပြောပါတယ်။ဒီတဲ့အချိန်ထိရှာဖွေမှုတွေပြုလုပ်ခဲ့ပြီးမြို့တော်ဝပတ်ကုံဆိုးမြို့တော်မြောက်ပိုင်းမောင်ဘူကတ်တောင်ပေါ်မှာသူ့ရဲ့မိုဘိုင်းဖုန်းအချက်ပြချက်ကိုနောက်ဆုံးခြေရာခံပြီးတဲ့နေရာအထိတဝိုက်မှာတွေ့ရှိခဲ့တာလို့ဆိုးမြို့တော်ရဲတပ်ဖွဲ့ကကိုးကားပြီးရုံးဟာတရင်ဌာနကပြောပါတယ်။ပါကပြောဆုံးတဲ့ကြောင်းတမိဖြစ်သူကညနေ 9:18 မိနစ်မှာလာရောက်တိုင်တန်းခဲ့တယ်လို့သတင်းမှာဖော်ပြထားပြီးသူ့ရဲ့လက်ကင်ဖုံးလဲပိတ်ထားတယ်လို့တည်တန်းစာသဘောပြုစာပြန်ကိုလည်းရေးသားခဲ့တယ်လို့ပြောပါတယ်။လူရင်ဆယ်တန်းလောက်ရှိတဲ့ဆိုးမြူရဲ့မြို့တော်ဝင်ဖြစ်ဆန်နစ်ဒီဝါတာဝန်ထမ်းဆောင်ခဲ့တဲ့ပါကာဩဇာကြီးပါတဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်တယ်လို့လက်တလောကိုရိုနာဗိုင်းရပ်စ်အရေးကြီးတဲ့ဆောင်ရွက်ပုံမှာလည်းရေးကြီးတဲ့နေရာကပါဝင်ခဲ့တဲ့သူဖြစ်ပါတယ်။သူကလာမယ့်2022ခုနှစ်သမရရွေးကောက်ပွဲမှာ Liberty အတွက်အလားအလာရှိတဲ့သမရလောင်းတူအဖြစ်မျှော်မှန်းထားကြတာပါ။သူပြောဆုံးခဲ့တဲ့မိဒီတပ်သားပရင်းတွေကရာထဲချီတဲ့ရဲတပ်ဖွဲ့ဝင်တွေက drones တွေနဲ့ခွေးတွေကိုအသုံးပြုပြီးရှာဖွေခဲ့ကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိဒီကဗရပိုင်းကမူဝါဒပိုင်းဆိုင်ရာအစည်းအဝေးတစ်ခုကိုဖျက်ပြီးကျောပေါ်ကြီးတစ်လုံးနဲ့အမေရအုပ်ထုပ်ကိုစောင်းပြီးပြောတော့ဘုံဘက်ကသူနေထိုင်ရာအိမ်ကနေမနက်7:00မိနစ်40လောက်ကထွက်သွားတာဖြစ်တယ်လို့လည်းဒေတာတွင်းသတင်းတွေကပြောပါတယ်။ ဖာကာဆိုမျိုးတော်ဝင်ဖြစ်2011ခုနှစ်ကစပြီးတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံအလဲပိုင်းနဲ့အနောက်တောင်ပိုင်းဒေသတွေမှာမိုးတဲထန်ပြီးရေကြီးမြေပြိုရာတွေဖြစ်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေကိုကယ်ဆယ်ဖို့စစ်တပ်နဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဆောင်နေရပါတယ်။မြေပြိုရာကြောင့်လူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းအများပြားရှိနေတာပါ။မြေပြိုပြီးလမ်းတွေရေရှမ်းပျက်စီးနေတာကြောင့်မိသားစု3000ကျော်လောက်ကိုကယ်ဆယ်ဖို့တောင်းတနေရကြောင်းလည်းမိသားနဲ့တဘာဝပေးရတဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။အထူးသဖြင့်ရုတ်တရက်မိုးကြီးမဲ့လို့ခန့်မှန်းထားတဲ့ကမမိုတိုကိုရီးယားဒေသမှာ GBN ရဲ့အဆိုးဆုံးကြုံတွေ့နေရတာလည်းဖြစ်ပါတယ်။ကစိန်းလုပ်ငန်းတွေအတွက်ဂျပန်တပ်သားတွေစီလုပ်ဖို့ပြင်ဆင်ထားဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ်
။ဟိုင်ဒိုက်ဂျန်နိုကေတိုင်ကို
数千里之遥的阿里巴巴。我来听这条消息的呢，如果恰恰是必须的，我留下来。这帮高官一打破我的帮过来，现在变成他比现在龙岗那个面上六上八了。我记住，先做阿飞个，不然个的爸爸毕业的西门看过一部《西门马彪》吧？现在那个啥了，我在某人店看下来，这大多啊，那种六七十了，对手给阿飞了，阿那边那个彪吧？တော်တယ်ပြပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ
American သမ္မတ Donald Trump ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့နောက်ထပ်တွေ့ဆုံဆွေးနွေးရေးလမ်းဖွင့်ပေးထားတယ်လို့ပြောလိုက်ပါတယ်ရက်တက်နေတဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆဖို့မြောက်ကိုရီးယားဘက်ကစိတ်မဝင်စားဘူးဆိုတဲ့အရေးအယံတွေပြနေချိန်မှာသမ္မတ Trump ကအခုလိုပြောလိုက်တာဖြစ်ကြောင်း VOA သတင်းတောက် Bill Gallo ကဆိုးမျိုးကနေပေးပို့ထားတဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်ရှင်ကျွန်မခွာညိုပါပြည်ထောင်စုတရင်ပတ်ထဲမှာပဲအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆဖို့စိတ်မဝင်စားဘူးလို့မြောက်ကိုရီးယားဘက်ကနှစ်ကြိမ်တိုင်တိုင်ပြောခဲ့တာပါဒါပေမဲ့လည်းသမ္မတ Trump ကတော့မြောက်ကိုရီးယားကနောက်ထပ်ဆွေးနွေးခြင်းလဲဆိုတာကိုသူယုံကြည်ပါတယ်ဆိုပြီးတော့အင်တာနက်တုန်းကပဲပြောမြဲတိုင်းထပ်ပြောခဲ့တာပါဂရိရုပ်သံစီစဉ်တဲ့တွေ့ဆုံခန်းမှာသမ္မတ Trump ကသူဟာမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့စတုတ္ထချိန်တွေ့ဖို့တေချာပါတယ်လို့ပြောသွားခဲ့တာဖြစ်ပါတယ်ဒီလိုဆွေးနွေးပွဲမျိုးကရက်လက်ကောင်တွေထွက်နိုင်တယ်လို့လည်းသူကပြောပါတယ်။ Trump နဲ့ Kim တို့သုံးချိန်တိုင်တိုင်တွေ့ခဲ့ကြပြီးဖြစ်ပါတယ်။ဒါပေမဲ့လည်းဒီတွေ့ဆုံမှုတွေအတွင်းလက်တွေ့အကျိုးရှိတဲ့ရက်လက်ကတော့မဆိုစလောက်သာရှိခဲ့တာပါ။မြောက်ကိုရီးယားကဆွေးနွေးပွဲတွေကိုသပိတ်မှောက်ထားတာလားတော့ကြာနေပါပြီ။နျူကလ িয়ার စီစဉ်ကိုဖြည်းဖြည်းချင်းဖြတ်သိမ်းပေးဖို့ကန့်သက်ထားတဲ့အဆင့်တွေအတွက်အမေရိကန်ဘက်ကပိတ်ဆို့မှုတွေကိုဖြေလျှော့မပေးမှာဒါမှမဟုတ်လုံခြုံရေးဆိုင်ရာအာမခံချက်မပေးမှာတွေကိုမြောက်ကိုရီးယားဘက်ကမကြေမနက်ဖြစ်နေတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြောက်ကိုရီးယားရဲ့အကြီးတန်းသံတမန်တစ်ယောက်ကပို့ပြီးတော့ဆွေးနွေးရဲဆိုရင်လဲထရမ့်အတွက်ပဲအမျက်ထွက်နေမှာဖြစ်တဲ့အကြောင်းပြောခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့သူတို့ရဲ့ရည်တည်ချက်ကအင်မတန်ရှင်းပါတယ်လို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဌာနကအင်ကာနေ့မှာပဲပြောခဲ့ပါတယ်။အမေရိကန်ရဲ့မြောက်ကိုရီးယားဆိုင်ရာထိပ်တန်းညှိနှိုင်းရေးမှူးစတိဗီဂမ်ကဒီမှတ်ချက်စကားတွေအပေါ်မှာရေးကြီးခွင့်ချက်မလုပ်ခဲ့ပါဘူး။သူကမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေရဲ့ပြောစကားကိုအတည်မြုပ်ဘူးလို့လည်းဆိုးမြို့မှာအင်ကာနေ့ကပြောပါတယ်
။ I think my guidance.From the conclusions of the several meetings that President Trump and Chairman Kim
တနင်္ဂနွေသမ္မတ Trump နဲ့ခေါင်းဆောင် Kim Jong Un တို့ပြီးခဲ့တဲ့နှစ်နှစ်အတွင်းအချိန်ချင်းတွေ့ဆုံခဲ့ကြပြီးရလာတဲ့ဆုံးဖြတ်ချက်တွေအတိုင်းပဲဆောင်ရွက်ပါတယ်ကျွန်တော်တို့အဖွဲ့ကတော့သူတို့နှစ်ဦးရဲ့သဘောထားအမြင်တွေအတိုင်းသာဆောင်ရွက်သွားမှာဖြစ်ပါတယ်လို့ Steve Bigam ကပြောသွားတာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အမေရိကန်သမ္မတရွေးကောက်ပွဲလာမယ့်နိုဝင်ဘာလထဲမှာမကျင်းပခင်သမ္မတထရမ့်နဲ့ကင်ဂျုံအွန်တို့နောက်ထပ်တွေ့ဆုံဆွေးနွေးတာကိုမြင်လို့ကြောင်းဒီလအစောပိုင်းမှာပဲပြောခဲ့ပါတယ်။တချို့အခက်အခဲတွေကတော့သမ္မတရွေးကောက်ပွဲကျင်းပဖို့လေးလပဲလိုတော့တဲ့အချိန်မှာဒီမိုကရက်တစ်ပါတီဘက်ကပြိုင်ဘက်ဂျိုးဘိုင်ဒန်ရဲ့နောက်မှာပဲရှိနေတဲ့သမ္မတထရမ့်မှာတခြားဦးစားပေးအစီအစဉ်တွေရှိနေသလားဆိုပြီးမေးခွန်းထုတ်နေကြပါတယ်။မြောက်ကိုရီးယားအတွက်ကတော့အမေရိကန်သမ္မတရွေးကောက်ပွဲဟာသူတို့အတွက်အရေးပါတဲ့ကိစ္စအဖြစ်ယူဆမထားပါဘူး။ဒါပေမဲ့သမ္မတထရမ့်ကမြောက်ကိုရီးယားနဲ့ပြန်ပြီးတော့ဆွေးနွေးပွဲတွေလုပ်နိုင်မယ်ဆိုရင်တော့ဒါကထရမ့်ရဲ့နိုင်ငံသားရေးဆိုင်ရာမူဝါဒတွေရဲ့အောင်မြင်ဖြစ်ထွန်းမှုတွေပြယုတ်ကောင်းတစ်ခုအဖြစ်အင်ဂျီရောအရာရှိတွေအနေနဲ့အသာပေးပြောနိုင်ဖို့အထောက်အကူဖြစ်စေပါလိမ့်မယ်ရှင်။ကျွန်မခွာညိုပါ။
5G Mobile Phone Network တည်ဆောက်ဖို့တရုတ်ကုမ္ပဏီ Huawei နဲ့သဘောတူညီထားတာကိုပြည်သူရကပြဖြစ်ဖြစ်ဖို့အလားအလာတွေများလာနေပါတယ်။တခါမှလည်းဒီလိုလုပ်ရင်တရုတ်နိုင်ငံကိုရန်သူဖြစ်သတ်မှတ်တာလို့လည်းတရုတ်ကသတိပေးနေပါတယ်။ Henry Richwell လန်ဒန်ကနေသတင်းပြဖို့ထားပါရခင်ဗျ။ ဥရောပသမဂ္ဂအဖွဲ့ကနှုတ်ထွက်ပြီးတဲ့နောက်မှာတက္ကပါလုံးနဲ့သက်ဆိုင်တဲ့ဗြိတိန်နိုင်ငံကိုတီထောင်မယ်ဆိုပြီးဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောနေခဲ့တာပါကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံတို့နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်အခုတော့ဆက်ဆံရေးတင်းပါလာနေတဲ့အဲ့ဒီနိုင်ငံကြီးနဲ့နိုင်ငံအကြားဗြိတိန်နိုင်ငံအကြက်ရိုက်နေရပြီဖြစ်ပါတယ်ပြီးခဲ့တဲ့ January လကပဲဝန်ကြီးချုပ်ဂျွန်ဆန်ကထူးကော်မတီ Huawei ဗြိတိန်နိုင်ငံနဲ့ 5G mobile phone network တိစားဖို့အတိအပြုပေးခဲ့တာပါဗြိတိန်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တို့က Huawei ဟာတိကျအစိုးရနဲ့တိတ်နီးစပ်လုံတာကြောင့်လူကြိုးကြီးအတွက်အန္တရာယ်ရှိပါတယ်ဆိုတဲ့သတိပေးချက်နဲ့ဝေဖန်နေခဲ့တာပါအခုတော့ဝန်ကြီးချုပ်ဂျွန်ဆန်ကဆုံးဖြတ်ချက်ကိုပြန်ပြင်မဲ့ပုံကိုပြသလာနေပါတယ
် I'm also determined that the UK
လူကြိုးကြီးအတွက်အန္တရာယ်များလွန်လာတဲ့ကုမ္ပဏီတွေလည်းအောင်မှာဗြိတိန်နိုင်ငံအကာအကွယ်မဲ့ဖြစ်မသွားစေဖို့ကျွန်တော်ယတိပြတ်ဆုံးဖြတ်ထားပါတယ်ဘယ်လိုကံတွေရမလဲဆိုတာတည်တည်ချာချာစဉ်းစားရပါလိမ့်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ် 5G စနစ်မှာသုံးတဲ့ကွန်ပျူတာ chips တွေကို Huawei ကိုမရောဘူး American company တွေကိုမင်းလာတော့က American ဆိုရကပိတ်ပင်လိုက်တာက British နိုင်ငံရဲ့ဆုံးဖြတ်ချက်ပြောင်းဖို့ဖြစ်လာစေခဲ့တာပါ American တို့ရဲ့ပိတ်ပင်ချက်ကြောင့် Huawei ရဲ့လိပညာလုံခြုံရေးပိုင်းနဲ့ယုံကြည်စိတ်ချရမှုအပိုင်းကိုပိုပြီးအားနည်းသွားစေနိုင်တယ်လို့ Britain အမျိုးသား Cyber လုံခြုံရေးဌာနကအဲ့ဒီအချိန်ကစလို့ပြောလာခဲ့ပါတယ်တရုတ်တို့ဝင်လာမှာကိုဆိုရင်လည်း Britain ဘက်တွေကလည်းဒါကိုအခွင့်ကောင်းယူပြီးဆုံးဖြတ်ချက်ကိုပြောင်းလဲတင်တယ်လို့ပြောပါတယ် Conservative MP Ian Duncan Smith ကတော့
I think it gives them a way out because it became very apparent to them that they got
ဆုံးဖြတ်ချက်ရပါပြီဆိုတာပိုပြီးသိသာလာနေပါတယ်ကိုဗစ်ချစ်ပြီးတရုတ်တို့ယောဂကိုစောစောစီးစီးထိချုပ်ဖို့ပြက်ကွက်တာရဲ့ယောဂရဲ့တဘာဝနဲ့ကူးစက်ပုံကိုဘယ်သူမှမပြောတာရဲ့အဲ့ဒီအချက်တွေကိုတွေ့မြင်ရပြည်တွေကတရုတ်တို့ကိုအစိုးရတရားတွေနဲ့မယုံကြည်ထိုက်ဖို့ဆိုတာလူတွေသိနေလာစေခဲ့ပါတယ်လို့ပြောပါတယ် Huawei company ကတော့ American တွေဟာသူတို့ရဲ့စီးပွားပြိုင်ဘက်ကိုနှိမ်နှင်းဖို့ကြိုးစားနေတာလို့မြင်ပါတယ
် UK has a very long relationship
UK နိုင်ငံကတရုတ်နိုင်ငံနဲ့တပတိရှိကြတဲ့ဆက်ဆံရေးရှိနေပါတယ်ဒါကြောင့်လုံးနဲ့တာကိုလက်လော့မှာမဟုတ်ဘူးလို့မျောလင့်မိပါတယ်။လွန်ခဲ့တဲ့9နှစ်လောက်ကပဲအဲ့ဒီတုန်းကဝန်ကြီးချုပ်ဖြစ်ခဲ့တဲ့ David Cameron ကတရုတ်ဗြိတိန်ဆက်ဆံရေးရွှေခေတ်ကိုရောက်ပြီလို့ပြောခဲ့ပါသေးတယ်။အခုတော့ Huawei အရေး၊ Hong Kong အရေးနဲ့ COVID အရေးတွေကြောင့်နိုင်ငံဆက်ဆံရေးတင်းမာလာရပါတယ်။ဗြိတိန်နိုင်ငံဆိုင်ရာတရုတ်သားအမတ်ကြီးကတော့ဇူလိုင်လ6ရက်နေ့ကအင်တာနက်ကနေတဆင့်အခုလိုတတိပေးလိုက်ပါတယ
်။ We want to be your friend.
ခင်ဗျားတို့နဲ့ဘိတ်ဆွေဖြစ်ချင်တယ်လို့လက်တွဲဖော်လဲဖြစ်ချင်ပါတယ်ဒါပေမဲ့ခင်ဗျားတို့ကတရုတ်နိုင်ငံကိုရန်လိုတဲ့နိုင်ငံအဖြစ်လုပ်လိုက်ရင်တော့အကျိုးဆက်တွေကိုခံယူဖို့ခင်ဗျားတို့အသင့်ပြင်ထားရပါလိမ့်မယ်လို့သတိပေးပါတယ်ဟွာဝေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုဗြိတိန်ပါလီမန်မယန်နာကဇူလိုင်22ရက်နေ့မတိုင်ခင်အပြည့်အစက်ချမှတ်လိမ့်မယ်လို့တော့ခန့်မှန်းရပါတယ်ခင်ဗျာကျွန်တော်ရဲမတော်မှာ
Disney ကုမ္ပဏီရဲ့ CEO ဟောင်းကေဗင်မေယာဟာ TikTok CEO အသင့်အဖြစ်စတင်တာဝန်ယူတော့မှာဖြစ်ပါတယ်။သူ့ရဲ့အလုပ်ကတော့အမေရိကန်ဥပဒေပြုအမတ်တွေ၊စီကံကြီးကျက်သူတွေနဲ့စားသုံးသူတွေကိုသူတို့ရဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရုတ်ပိုင် app တစ်ခုဖြစ်တဲ့ TikTok ကိုသုံးတဲ့အခါယုံကြည်နိုင်ပါကြောင်းတက်တည်ကြရမှာဖြစ်ပါတယ်။လေးလာသူတွေကတော့ဒီအလုပ်ဟာလွယ်မှာမဟုတ်တဲ့အကြောင်းအဒရီယာနာချန်သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကတင်ပြပေးမှာပါ။အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်နဲ့အမေရိကန်နိုင်ငံလုံခြုံရေးအတွက်အန်ဒီရရှိတယ်ဆိုတော့ TikTok ကိုဝေဖန်နေတာတော့ကြာပါပြီဒီနှစ်အစောပိုင်းမှာအမေရိကန်အထက်လွှတ်တော်အမတ် George Hawley နဲ့ Rick Scott တို့နှစ်ဦးဟာအမေရိကန်ဗဟိုအစိုးရဝန်ထမ်းတွေအားလုံး TikTok ကိုအစိုးရပိုင်ပစ္စည်းတွေမှာအသုံးပြုတာကိုတားမြစ်မဲ့ဥပဒေကြမ်းတရက်ကိုတင်သွင်းခဲ့ပါတယ်ဘာကြောင့်လဲဆိုတော့အမေရိကန်အသုံးပြုသူတွေရဲ့အချက်အလက်တွေကိုတရုတ်အစိုးရကအသုံးပြုမှာကိုစိုးရိမ်တာကြောင့်ပါ Center for a New American Security အဖွဲ့ကNEK Reconan တို့လိုလေးလာသူတွေကအန်ဒီရဲ့တကယ်ရှိတယ်လို့ထောက်ပြပါတယ
် When I think about the risks of you know downloading or using these apps from China
POB ကဒီ app ကို download လုပ်ပြီးသုံးကြည့်မဲ့ကိစ္စကိုစဉ်းစားတဲ့အခါအန်ဒီရဲ့ရှိတယ်လို့မြင်ပါတယ်အဲ့ဒီအန်ဒီရဲ့ကတရုတ်အစိုးရကွန်မြူနတီပါတီကအရေးပေါ်အခြေအနေကြရင်သူတို့နိုင်ငံရဲ့ထောက်လန်းရေးဥပဒေကိုသုံးပြီးဒီကုမ္ပဏီတွေစီကအချက်အလက်တွေကိုတောင်းနိုင်ပါတယ်လို့ပြောသွားတာပါကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့ TikTok အနေနဲ့ကိုရေးကိုတာအချက်အလက်တွေကိုလေးစားပြီးအသုံးပြုသူတွေအနေနဲ့ဘေးအန္တရာယ်ကင်းရေးဦးစားပေးတယ်လို့ပြောပါတယ်အခုအချိန်မှာတော့အသက်58နှစ်ရှိပြီဖြစ်တဲ့အမေရိကန်နိုင်ငံသားကေဗင်မေယာကို CEO အဖြစ်ခန့်အပ်ခဲ့ပါတယ်သူဟာ TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ COO လည်းဖြစ်ပါတယ်မေယာဟာ American ဖြစ်ပေမဲ့လည်းဒီကုမ္ပဏီကိုပိုင်တဲ့တရုတ်အုပ်ချုပ်သူတွေကပြောတာနားထောင်ရမယ်လို့တချို့လေးလာသူတွေကပြောပါတယ် Center for Innovating the Future အဖွဲ့က Abhishek Prakash က
Ither way, he could end up.
ဒါကနှမျိုးလုံးဖြစ်နိုင်ပါတယ်။သူဟာကျိုးဆွဲရကတဲ့ရုပ်သေးလည်းဖြစ်သွားနိုင်တယ်လို့ Biden's အတွက်အလုပ်လုပ်ပေးနေတာလည်းဖြစ်သွားနိုင်ပါတယ်။ဒါပေမဲ့လည်းသူက Disney Company အဆင့်မြင့်ဆုံးယာတုကလာတဲ့အတွက်ညီမှန်းချက်ကြီးမားတဲ့ TikTok အတွက် Biden's Company အနေနဲ့သူပြောတာကိုနားထောင်ပြီးသူ့အမြင်သူ့ပေါင်းစပ်မှု view ဟာတွေကိုသုံးလာနိုင်ပါတယ်လို့ပြောသွားတာပါ။တရုတ်နဲ့ American ဆက်ဆံရေးဟာကုန်သွယ်ရေးကိုရိုနာဗိုင်းရပ်စ်အရေးတွေကြောင့်တင်းမာနေပြီးတရုတ်နည်းပညာကုမ္ပဏီဖြစ်တဲ့ TikTok တို့လိုကုမ္ပဏီတွေကိုအမေရိကန်စီးကျက်သူတွေကပိုပြီးစောင့်ကြည့်လာနေပါတယ်။ဒါကြောင့်အမေရိကန်အုပ်ချုပ်သူကိုနှားတာကလည်းတိတ်ထူးကြမှာမဟုတ်ဘူးလို့အဘီရှာပရာကက်စ်တို့လိုလေးလာသူတွေကပြောပါတယ
်။ It may have worked in the past but
အရင်တုန်းကတော့အလုပ်ဖြစ်ခဲ့ပါလိမ့်မယ်။အခုတော့အရင်ကအတိုင်းအလုပ်မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့ကိုဗစ်အလွန်မှာတရုတ်နဲ့အမေရိကန်ဆက်ဆံရေးကအများကြီးပြောင်းလဲသွားပါပြီ။နောက်ပြီးနည်းပညာကပထဝီနိုင်ငံရေးကိုဥဆောင်နေတဲ့အတွက် TikTok လိုတရုတ်နည်းပညာကုမ္ပဏီတွေဟာအမေရိကန်အစိုးရရဲ့ပြစ်ကွင်းထဲကိုရောက်နေပါပါလို့ပြောသွားတာပါခင်ဗျာ
။နယ်သာလန်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နှံ့အောင်ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုနောက်ထပ်ဖြေလျှော့လာနေတာနဲ့အမျှလိန်ချော်ပြေးလုပ်ငန်းတွေမှာလုပ်နေသူတွေလည်းသူတို့စီမှာလာရောက်ပျော်ပါသူတွေကိုဘုံလုံးတွေကဆပြီးတော့ပြန်လက်ခံနေပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်လျှော့ချနိုင်အောင်နန်းနာအသက်ပြင်းပြင်းရှူတာတွေကိုမလုပ်ကြဖို့ကျမ၏တာဝန်ရှိသူတွေကအကြံပေးထားတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။နယ်သာလန်ကလိန်ဖြော်ပြေးလုပ်ငန်းမှာလုပ်နေသူမာရန်မိုနယ်ကသူ့စီမှာလာရောက်ပျော်ပါတဲ့သူတွေကိုပြန်လက်ခံဖို့ပြင်ဆင်နေရပါ။ဒါပေမဲ့လိုက်နာမယ့်စီမင်းစည်းကမ်းချက်အစ်စ်တွေကြောင့်သူ့အနေနဲ့ပုံမှန်ဝတ်နေကြရပြင်တရင်နဲ့လုပ်တဲ့နှာခေါင်းစည်းမျက်နှာဖုံးနဲ့လက်အိပ်ပါဝတ်ဆင်နေရပါတယ်။နယ်သာလန်မှာရှိတဲ့လိန်ဖြော်ပြေးလုပ်သားတွေဟာကျမ၏အန္တရာယ်မဖြစ်ရအောင်တင်းကျပ်တဲ့စီးမြင့်တွေကိုလိုက်နာနေရတဲ့အပြင်လိန်ဆက်ဆံတဲ့နေရာမှာလည်းတချို့ပုံစံတွေနဲ့မဆက်ဆံမှုအပါအဝင်တခြားအကြံပြုချက်တွေကိုလည်းလိုက်နာနေရပါတယ်။ဒါနဲ့ပတ်သက်ပြီးတော့လူလူချမ်းမရဲ့အကြံပေးဒဗီမန်စစ်ကအခုလိုရှင်းပြပါတယ
်။နောက်ကားစစ်စစ်တဲ့စီနောက်ကားဘာမှအားလုံးမ
တိုင်းနေတယောက်မျက်နှာချင်းတိတ်မကတ်ကြဖို့ဒါမှမဟုတ်ကတ်ပြီးတော့အသက်ရှူတာမလုပ်ဖို့အကြံပေးထားပါတယ်။ဒါကြောင့်လဲဆိုတော့တယောက်မျက်နှာနဲ့တယောက်ကပ်ပြီးတော့အသက်ရှူထုတ်တာကိုမလုပ်မိအောင်ပါ။ဒါအပြင် virus ကတည်ရဲမှရှိပြီးတော့ကူးနိုင်တာကြောင့်မနှမ်းဖို့ကိုလည်းအကြံပေးထားပါတယ်
။အဲဒီလိုင်းနာအမဲစီမင်းစီကံအစ်စ်တွေချမှတ်ထားရွယ်လဲလိန်ဖြော်ပြေးလုပ်သားတွေဟာတခြားလုပ်ငန်းလုပ်ကိုင်သူတွေထက် virus ကူးစက်နိုင်တဲ့အနေအပူပြားတယ်လို့ message ကပြောပါလေ။ Amsterdam မြို့က red light district လို့ခေါ်တဲ့လိန်ဖြော်ပြေးလုပ်ငန်းတွေကိုတရင်ဝင်လုပ်ကိုင်ခွင့်ပေးထားတဲ့နေရာတွေမှာတော့ပုံမှန်အဖြစ်ဒါကိုကြည့်ကျင်တဲ့ထောင်ထဲကြီးတဲ့ကမ္ဘာလဲခီးသွားတယ်လိန်ဖြော်ပြေးနဲ့ဆိုင်တဲ့အမတ်တရပစ္စည်းရောင်းလိုင်းတွေလိန်အလုသမားတွေနဲ့ကြားပန်းခတ်နေပြီမဲ့အခုခါမှာတော့အဲ့ဒီနေရာတွေကလမ်းတွေဟာခြောက်ကန့်နေပါတယ်။လိန်ဖြော်ပြေးလုပ်ငန်းတွေမှာကပြဖြော်ပြေးနေသူတွေလိန်လုံသားတွေဟာကိုဗစ် -19 ကပ်ရောဂါကြောင့်အပြင်မထွက်ဖို့ကန့်သတ်ထားတဲ့အိမ်တွင်းတွေကာလအတွင်းသူတို့ရဲ့အဓိကလုပ်ငန်းကရတဲ့ဝင်ငွေတွေမရှိသလိုရေဝရအဖြစ်နဲ့အစိုးရရဲ့အထောက်ပံ့ကိုမရကြပါဘူး။မူလကတော့ဒီကာလအတွင်းမှာအွန်လိုင်းကနေ webcam နဲ့ပြပြီးတော့ဝင်ငွေအနည်းငယ်ရခဲ့တယ်လို့ပြောပါတယ်။တကယ်လို့သာကန့်သတ်ချက်တွေသာပူကြသွားခဲ့ရင်တော့သူစုထားတာတွေအကုန်လုံးသုံးလိုက်ရဖို့ရှိတယ်လို့ပြောပါတယ်အခုခါမှာတော့သူ့အနေနဲ့သတိထားပြီးတော့လှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ
် et que après reste au chic ça va être au chic quoi
ကျမနေမကောင်းဖြစ်ရင်ကျမကအလုပ်လက်မဲ့အကျိုးခံစားခွင့်မရနိုင်ပါဘူးဒါကြောင့်ကျမရဲ့လူသွားလမ်းမှာတရားရောက်ကဆက်ပြီးတော့ချောင်းဆိုးတာဒါမှမဟုတ်ချီတာနဲ့နောက်မှပြန်လာဖို့ပြောပါတယ်အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာအလုံးမလုံးချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတပတ်အလုံးမလုံးရင်ကျမတပတ်ပတ်စံမရဘူးလေ
။ဘာလို့လဲ COVID-19 ကရောဂါကြောင့်လူသိမ်းတဲ့ခြေတိဆုံးခဲ့ပြီးစီးပွားရေးလုပ်ငန်းတွေမှာလည်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုတွေရှိနေသလိုနေ့စဉ်လူမှုဘဝတွေမှာလည်းအပြောင်းအလဲများစွာကိုဖြစ်ပေါ်စေခဲ့ပါတယ်ခင်ဗျာ
။လူဆက်လက်ပြီးကမ္ဘာမီဒီယာရဲ့မြန်မာနိုင်ငံအကြောင်းရေးသားချက်တချို့မူရင်းအပေါ်မှာပြတ်ထုတ်နှုတ်ပြောပြလိုပါတယ်။အိန္ဒိယရဲ့ဒေတာရင်းမူဝါဒအတွက်မြန်မာနိုင်ငံတွင်ကမှုံဝါးဝါမျှော်လင့်ချက်ဆွဲခေါင်းစဉ်နဲ့ကိုဘီဂိုးဘတ်ရေးတဲ့ဆောင်ပါဘူး geopolitics.com မှာဖတ်ရပါတယ်ဇွန်15ရက်ကဟိမဝန္တာအမြင့်တနေရာမှာအိန္ဒိယနဲ့တရုတ်တို့ထိပ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ကြပြီးနှစ်ဖက်စလုံးအမျိုးသားဝါဒီတွေကအင်အားပြသဖို့တောင်းဆိုခဲ့ကြပါတယ်တဲ့အဲဒီရုံရင်းဆန့်ကပ်မှုညီသက်သွားပြီးတိုင်းနှစ်ဖက်ဆင်တိုင်းမှုတွေကတခြားကဏ္ဍတွေကိုပြန့်နှံ့သွားခဲ့တယ်လို့ဆိုပါတယ်တေးရဲ့စီးပွားရေးအင်အားငါးပုံတစ်ပုံလောက်သာရှိတဲ့အိန္ဒိယဟာတရုတ်ကိုလက်တုံးပြန်နိုင်မဲ့ဒီလန်ကိုဆာနေပါရယ်မြန်မာနိုင်ငံကစုခေါ်တိုင်းသာခွဲထွက်ရေးတပ်ဖွဲ့တွေကို ဥပမာလက်နက်ခရင်တွေအများအပြားထိုင်းနိုင်ငံမှာဇွန်လ24ရက်နေ့ဖန်စီယာမိခဲ့တာဟာအိန္ဒိယလူအနေနဲ့သတင်းကောင်းတစ်ပုဒ်ဖြစ်ပါတယ်ကဲ့တရုတ်ဟာဒီလိုရမျိုးကိုအရင်ကတည်းကလှုပ်လာခဲ့ပြီမဲ့မြန်မာနိုင်ငံဟာတရုတ်ပေါ်မိခိုနေရတာများလို့ဝေဖန်ဖို့တုံ့နှင်းနေခဲ့ပါတယ်ပြီးခဲ့တဲ့အပတ်တုန်းကတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာမြန်မာပြည်တွင်းရေးမှာတရုတ်ဝင်မဆွတ်ဖို့ပြောခဲ့ပါတယ်ရုရှားနိုင်ငံပိုင်းမီဒီယာနဲ့တွေ့ဆုံရမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကနိုင်ငံတစ်ခုမြေပေါ်မှာရှိနေတဲ့အကြမ်းဖက်အဖွဲ့အစည်းကိုအဲ့ဒီနိုင်ငံကနှိမ်နင်းနိုင်ွယ်ရှိတယ်။ဒါပေမဲ့အကြမ်းဖက်အဖွဲ့ရဲ့နောက်ွယ်မှာကြီးမားတဲ့ခွန်အားတွေသူကော strong forces ရှိနေတဲ့အတွက်တနိုင်ငံနဲ့ကင်ပြနိုင်မှာမဟုတ်ဘူး။နိုင်ငံတကာအကူအညီလိုမယ်လို့ပြောကြားကြောင်းဖော်ပြထားပါတယ်။ဗိုလ်ချုပ်ကြီးရဲ့အဲ့ဒီပြောကြားချက်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံပြီး၄ရက်အကြာမှာပြောဆိုခဲ့တာဖြစ်ပြီးတော့တောင်ရမှုနှိမ်နင်းရေးမှာစီးရီးပူမှုပူပေါင်းဆောင်ဖို့ဆွေးနွေးခဲ့ကြတယ်လို့မြန်မာစစ်ဘက်ပြောကွင်းအတူကိုကူကဖော်ပြပါတယ်။ဒါကိုကြည့်ရင်မြန်မာဟာအိန္ဒိယကထောက်ခံမှုနဲ့တရုတ်ကိုခက်ပြင်းနေရင်ဆိုင်နိုင်တယ်လို့ယူဆနိုင်ပါတယ်။အဲဒီနောက်တရုတ်အိန္ဒိယနှစ်နိုင်ငံနဲ့မြန်မာဆက်ဆံရေးကိုဆယ်စုနှစ်အတော်များများနောက်ကျောက်ပြန်ရည်ထားပြီးတော့2020ပြည့်အလွန်မှာအိန္ဒိယနိုင်ငံပေါ်တရုတ်ရဲ့ဩဇာလွှတ်မှုမှုဟာကြီးထွားလာတာနဲ့အမျှအိန္ဒိယအဖို့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာအရေးပါမှုကိုလည်းထိပါလာနိုင်တာတွေ့ရတဲ့အတွက်2004မှာမြန်မာအစိုးရကြီးကဲဗိုလ်ချုပ်ကြီးသန်းရှင်ကိုအိန္ဒိယနိုင်ငံကနိုင်ငံတော်အဲ့ဒီအဖြစ်တခန့်တနာကျူဆူခဲ့တယ်လို့ရေးပါတယ်။2019မှာနိုင်ငံပထမဦးဆုံးပူးတွဲစည်းလေ့ကျင့်မှုကိုလည်းလုပ်ခဲ့ပါတယ်တဲ့။အဲဒီနောက်မကြာခင်မှာပဲတောင်ကျမ်းမှုနိုင်ငံရေးစစ်စင်ရေးလုပ်ရက်တွေမှာပုံမှုပူပေါင်းဖို့သဘောတူကြတဲ့2019မှာမြန်မာဟာသူ့ရဲ့ပထမဆုံးရေငုပ်စင်ဘောကိုအိန္ဒိယဆီယဝယ်ယူခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံစစ်တပ်ထိပ်ပိုက်မှတရုတ်ဆန့်ကျင်စစ်တပ်တွေအတော်ကြီးထွားလာနေပြီးအိန္ဒိယနဲ့ထိတွေ့ဆက်ဆံမှုကိုပုံမူလူလာလာကြတယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ဟာမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့မနှစ်မြို့ပွဲထောက်ခံမှုအတွက်အစားထိုးနိုင်မဲ့အိန္ဒိယရဲ့အကူအညီကိုဖိတ်ခေါ်တဲ့သဘောဖြစ်တယ်လို့လည်းသူကယူဆပါတယ်။ဒါဆိုရင်အိန္ဒိယနိုင်ငံအတွက်ရှားကြပါပါအခွင့်အောင်းတရားဖြစ်ပြီးဆက်လုပ်ရမယ့်အချိန်ပဲလို့ညွှန်သားထားတာဖြစ်ပါတယ်။ဆက်လက်ပြီးအစ်တောင်အရှာကဗုဒ္ဓဘာသာနိုင်ငံတွေကိုကိုဗစ် -19 ကာယောဂါဘာကြောင့်ခြံစားထားသလဲဆိုတဲ့ကြောင်းစဉ်နဲ့ဒီ Economic Journal မှာညွှန်သားထားတာကိုကြည့်ကြအောင်ပါခင်။ကမ္ဘာတစ်ဝှမ်းဖြစ်ပေါ်နေတဲ့ကာယောဂါနဲ့ပတ်သက်ပြီးမြေစီယာအထူးဆန်းတစ်ခုကတော့အစ်တောင်အရှာမှာရှိနေပါတယ်တဲ့။ဒီကာယောဂါစတင်ခဲ့တဲ့တရုတ်နိုင်ငံကယောဂအဓိကကုသဖြစ်ပေါ်နေတဲ့အိန္ဒိယနိုင်ငံရဲ့နင်းဆဲဆဲရှိနေပါလျက်နဲ့ဒီအစ်တောင်အရှာကဗုဒ္ဓဘာသာဝင်တချို့သဘက်သူရင်းမဟုတ်ဗုဒ္ဓဘာသာဝင်အများစုနေတဲ့ကမ်ဘောဒီးယား၊လာအိုစ်၊မြန်မာ၊ထိုင်း၊ဗီယက်နမ်တို့လိုနိုင်ငံတွေမှာယောဂဖြစ်ပေါ်မှုဆက်ဆက်ပါပါဖြစ်နေရတယ်ဆိုတဲ့မိကုန်ပဲဖြစ်ပါတယ်။ဗီယက်နမ်ဆိုရင်လူဦးရေ68%ရှိတာတယောက်မှမစီပါဘူးလေ။ထိုင်းဆိုရင်လူဦးရေ38%ရှိတယ်၊သေဆုံးသူ58ယောက်။မြန်မာဆိုရင်လည်းလူဦးရေ92%ရှိတယ်၊သေဆုံးသူ6ယောက်။ဆိုပြီးတော့စီးရင်ကြားနဲ့တကွာဖော်ပြပါရဲဗီယက်နမ်လိုနိုင်ငံဟာဘာသာအယူဝါဒကင်းမဲ့တဲ့ကွန်မြူနစ်နိုင်ငံဖြစ်လေတော့ဗုဒ္ဓဘာသာရဲ့အယူအဆရကုသိုလ်ကံတရားကြောင့်လို့ဆိုတဲ့ဟာတော့ဒီနေရာမှာထက်သင်းစဉ်းစားမနေပါနဲ့တော့တိရောကိုစေချာစောင့်ကြည့်ထင်ချုပ်တဲ့ကျမ်းမာရေးစနစ်ဆိုတာလည်းဒီနိုင်ငံအများပြတ်မှမရှိပါဘူးတဲ့တရုတ်နဲ့ထိပ်တွေ့မှုကလည်းပဲဥပမာမြန်မာတရုတ်နယ်စပ်မှာဆိုလျင်ဟိုဘက်ဒီဘက်ဥတ္တကိုသွားနေကြတာပါအများဆုံးသံတရားဖြစ်နေကြတဲ့အဖြေကတော့ဒီနိုင်ငံတွေမှာအလုံးအလောက်စစ်ဆေးစံတမှုတွေမလုပ်နိုင်လို့ဆိုပြီးတော့ကမ်ဘောဒီးယား၊လာအိုစ်နဲ့မြန်မာတို့ကိုနမူနာပြကြပါသလဲ။သို့တော်လည်းပဲမြန်မာပြည်ဆိုင်ရာနိုင်ငံသားစစ်နာဝန်ထမ်းတို့ကတော့မစစ်ဆေးနိုင်ပေမဲ့ဒီရောကဖြစ်ပြီးဆိုရင်ဖုံးပြီးထားလို့ရတာမဟုတ်ဘူးလို့အကြောင်းပြပါသလဲ။ကျမ်းမာရေးကျွမ်းကျင်သူတွေထောက်ပြတဲ့အချက်တစ်ခုကတော့မြန်မာနိုင်ငံရဲ့လူ့ရေးအများစုဟာလူ့ရေးထူထပ်တဲ့မျိုးပြဒေသမှနေတာမဟုတ်ဘူး။ကျလေတော့ရရမှာနေကြတာများတယ်နောက်ပြီးတော့ air conditioner လို့ခေါ်တဲ့လေအေးကန်ထဲမှာပိတ်လောင်နေကြတာလည်းမဟုတ်ဘူးသူတို့ကပြတင်းပေါက်တွေဖွင့်ထားပြီးတော့ရက်ခတ်ပြီးနေကြတာဖြစ်တယ်လို့ဆိုကြပါတယ်တဲ့ဒီချိန်မှာမေးစရာကျန်နေတဲ့မိဘကတော့တကယ်လို့များဒီ COVID-19 ကရောဂါဟာဒုတိယအကျော်တတိယအကျော်ထပ်ပြီးပြန့်နှံ့ကူးစက်လာတဲ့ဆိုရင်ဒီအစ်တောင်အရှာကံကောင်းနေတဲ့ဗုဒ္ဓဘာသာနိုင်ငံတွေဟာဘလောက်ကြံ့ကြံ့ခံနိုင်မလဲဆိုတာပဲဖြစ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကျောင်းမြေရနာထွက်တဲ့နယ်မြေကိုထိန်းချုပ်လိုတဲ့အတွက်ကချင်နဲ့ရှမ်းပြည်နယ်တွေမှာတပ်မတော်ကစစ်စင်ရေးလုပ်ကုန်ကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီဘဝရဲ့အကျိုးအမြတ်ရရှိဖို့ရည်ရွယ်ပြီးစစ်စင်ရေးလုပ်တဲ့မဟာဗျူဟာကိုတမတော်ကကျင့်သုံးနေတာကြာပြီဖြစ်ပါတယ်။အထူးသဖြင့်ကျောက်စိမ်းနယ်ဗဒမြားထွက်တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဘဝရဲ့အကျိုးအမြတ်ရရှိရေးနဲ့စစ်စင်ရေးဟာတသားပြီးဖြစ်နေကြတွေ့ရတယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့အစိုးရကစားမှပေါ်ပြပါတယ်။လက်နက်ကိုင်အုပ်စုတွေမရက်တည်နိုင်အောင်ဒေသခံကြေးရွာတွေနဲ့အဆက်ပြတ်တဲ့ကျလေးပြလမ်းစဉ်ဟာအစိုးရတပ်တွေတရားစာတထုတ်ယူနိုင်အောင်လမ်းကင်းပေးတဲ့နေမြေရှင်းလင်းလမ်းစဉ်ဖြစ်ပါတယ်။လက်နက်ကင်ပရိတက်ခဖြစ်ပွားတဲ့ဒေသမှာတရားစာတထုတ်ယူတဲ့အခါနဲ့ခွင့်ပြုရေးစီမံချက်လုပ်တဲ့အခါမှာတပ်မတော်အပါအဝင်လက်နက်ကင်အဖွဲ့တွေအားလုံးလူ့အခွင့်အရေးချိုးဖောက်ကြပါတယ်။မထောက်ဆက်ချက်ကကချင်းပြည်နယ်တိုင်းဒေသမှာတပ်မတော်စစ်စီရင်လုပ်တာဟာပြင်းနဲ့အကြမ်းတွင်းထွက်ပစ္စည်းတွေကိုကချင်တပ်ဖွဲ့လက်ထက်ကတင်းယူဖို့ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့စီးပွားရေးမှောက်ခိုးလုပ်ငန်းကိုတိသွားတဲ့ဒေသခံတွေကလည်းစစ်တပ်ကအပြောက်ရှင်းတတ်ပါတယ်အဲ့ဒီအခါမှာတေခါမပေါ်တဲ့ရာဇဝတ်မှုတွေရှိလာပါတယ
်ကချင်ပြည်နယ်မှာကြောင်စိမ့်နဲ့ဗဒမြားတူးဖော်နေတဲ့စစ်တပ်ပိုင်း MEHR မှာလက်အောက်ခံကုမ္ပဏီ23ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်ဒါတွေမကသေးပါဘူးတမရုံမြောက်ပိုင်းတိုင်းကလည်းတီးခြားကုမ္ပဏီတီထောင်ပြီးကြောင်စိမ့်လုပ်ငန်းမှာပါဝင်နေပါတယ်။တမရုံထိပ်တန်းအရာရှိတွေကိုတယန်ဇာတတူဖို့ဝင်ချပေးနေတာလည်းရှိပါတယ်။ရွေးကောက်ပွဲအစိုးရကိုဖွဲ့စည်းတဲ့2017မှာကြောင်စိမ့်စစ်ပွဲစတင်တယ်လို့ပြောနိုင်ပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့18နှစ်ကြာအပြစ်ခတ်ရစဲထားတာကိုချိုးဖောက်ပြီးဖားကန့်ကြောင်စိမ့်မြေကိုချုပ်ကန့်ဖို့စစ်ဆင်ခဲ့တာဖြစ်ပါတယ်။တိုင်းမျိုးဟောင်းနဲ့တပ်တူတွင်ဝင်ကြီးဟောင်းဦးအောင်မြင့်ပိုင်တဲ့ကြောင်စိမ့်တွင်မှာ2018ကမြေပြိုလို့19ဦးသေဆုံးပြီးတရားကြောဒဏ်ရာရရှိခဲ့ပါတယ
်။တမှုကစပြီးအကြက်တသားအထိတနိုင်းမြို့နယ်ကြောက်စင်းလုံကမှာစီးပွားရှာကြပုံကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တနိုင်းမြို့တောင်ဘက်နောဂျေဘွန်းတောင်တန်းကရွှေမော်နဲ့ပရင်မော်ကိုချုပ်ကင်နိုင်ရေးအတွက်2019ကတပ်မတော်နဲ့ KIA တပ်ဖွဲ့ဖြစ်ရမှာအရသာအများအပြားသေဆုံးကြပါတယ်။ကျောင်းပြတူးခိုးတဲ့ကုမ္ပဏီကိုရောလက်လုံးလက်စားအလုပ်သမားတွေကိုရောမြောက်ပိုင်းတိုင်းကစက်ကြီးကောက်ပါလေ။ဘင်းကြောက်စစ်စင်ကြီးမှလည်းတပ်မတော်သားတွေကအရသားတွေကိုအတင်းအဓမ္မခိုင်းစီပါလေ။နေရာတိုင်းလူလုံးမှာရှိတဲ့အစိုးရတပ်သားတွေကိုလက်ထိုးနိုင်မှပြင်းပုံရွှေမော်မှာလုခွင့်ရပါလေ။စစ်တပ်ရဲ့ဖွားပက်တော်ဖြစ်တဲ့လူအခွင့်အရေးချိုးဖျက်မှုတွေကိုဒေသခံတွေခံစားကြရပါလေ
။ဖားကန်ကကြောက်စင်းနေပြီးအစိုးရတပ်လက်အောက်ရောက်ရှိသွားခြင်းကလေးကစပြီးKIA ကချင်တပ်ဖွဲ့ဟာပရင်မော်တွေကိုအားကိုးလာပါတယ်။ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပရင်မော်ကရတဲ့ဝင်ငွေတွေအစိုးရတပ်စီရောက်လာမှသိကြပါတယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ကရွှေမော်နဲ့ပရင်မော်ကိုချုပ်ကန့်မှုရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ခဲ့ပါတယ်။2019မှာတော့တရင်ဆယ်ရင်တနိုင်းမှာတပ်ဆွဲနိုင်ပါပြီ။မော်ရင်းမှာနေထိုင်သူတွေထွက်ပြေးဖို့နဲ့ထွက်မပြေးရင် KIA နဲ့ပူးပေါင်းတဲ့ရန်သူဖြစ်သတ်မှတ်မယ်လို့တပ်ကကြေညာပါတယ်။ပြင်းနယ်မြေကိုစစ်တပ်ကသိမ်းပိုက်လို့ဒေသခံတွေဒုက္ခရောက်ရပုံကိုသွေးဆွန်းသောပြင်းအမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကအစိုးရခံစားထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူးပဒမြားနယ်မြေကိုလည်းစစ်တပ်ကချုပ်ကင်ပါတယ်။စစ်တပ်ပိုင် MEHR ရဲ့မြမပဒမြားလုပ်ငန်းလက်အောက်မှာလုပ်ကိုင်းနေတဲ့ပဒမြားကုမ္ပဏီ456ခုကိုလုပ်ပိုင်ခွင့်လိုင်စင်ထုတ်ပေးထားပါတယ်။ MEHR ရဲ့ပဒမြားလုပ်ငန်းဖြစ်တဲ့သစ္စာဘဏ်ကုမ္ပဏီဟာမိုးမိန်မြို့နယ်မိုင်းဟဒေသမှာရွှေမော်လုပ်ကင်ပါတယ်။အင်းမြပြည်ဆောင်ရွှေမော်ကုမ္ပဏီရဲ့ညွှန်ကြားရေးမှူးဟာစစ်တပ်ပိုင် MEC မှာလဲ ညွန်ချိုင်းမှုတူဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရံပုံငွေရှာပုံတို့ကုလသမဂ္ဂမရှင်ကတင်ပြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အပြည့်အခရစရေးသဘောတူချက်ရယူစဉ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်အကြားတရားစာတမျှဝေမဲ့အစီအစဉ်ရှိခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လည်းတရားစာတထုတ်ယူရင်းမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအပြန်ဆိုင်တိုက်ခိုက်နေကြတာဖြစ်ပုံရပါတယ်။စစ်တပ်ကချုပ်ကင်နဲ့ကြောင်းမြဲနယ်မြေမှာတပ်မတော်သားတွေဟာရာဇဝတ်မှုမျိုးစုံကျူးလွန်တယ်လို့ကုလသမဂ္ဂမစ်ရှင်အဖွဲ့အစည်းအခါစာမှာဖော်ပြထားပါလေခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုဝင်ဆောင်မိခင်ကာကွယ်ရေးအကြောင်းတင်ပြထားပါလေ။ဒီ COVID-19 ကမ္ဘာကာယောဂါကြီးကူးစက်မှုဟာကိုဝင်ဆောင်မိခင်တွေမှာအဖြစ်နည်းပေမဲ့ပိုပြင်းထန်တာတချို့နိုင်ငံတကာမှာစတွေ့လာတာကြောင့်ပိုဗျူးဆိုင်ကာဝယ်ဖို့လိုလာပြီလို့သတ်ဖွားမိရဲ့အထုကူတွေကသတိပေးလိုက်ပါတယ်။ဘလို့ပိုပြင်းထန်မှုမျိုးပါလဲ။ဘလို့ပိုဗျူးဆိုင်ကာဝယ်တဲ့မှာလဲဒီအကြောင်းသတ်ဖွားမိရဲ့အထုကူအငိမ့်စားပါမောက္ခဒေါက်တာမြတိတာတော့ဝင်းမင်းကမြင်မြင်ထားပါတယ်။ဟုတ်ကဲ့သတ်ဖွားမိရဲ့အထုကူဆရာဝန်ကြီးပါမောက္ခဒေါက်တာမြတိတာခင်ဗျာ။ကျွန်တော်တို့ဒီ COVID-19 ရောဂါကူးစက်မှုကကိုဝင်ဆောင်မိခင်တွေမှာကူးစက်ခံရမှုနေတာကိုကမ္ဘာတွေ့ရှိချက်တွေရှိထားတယ်လို့မြန်မာနိုင်ငံမှာလည်းဆင်မယ်အခုချိန်ထိပိုးတွေ့လူနာမတွေ့ရသေးပေမဲ့လည်းကိုဝင်ဆောင်မိခင်တွေရဲ့သဘာဝအရာဒီတခြားတွေထက်ပိုပြီးတော့ဗီးယူးဆက်ရတဲ့ကလေးအတွက်ပါပေါ့နော်ပိုစိုးရင်တက်တဲ့အတွက်သူတို့ကိုအဓိကဘာစပြောပြခြင်းလဲဆင်မယ်ကိုဗစ်ကာလမှာ
တော့လေကိုဝင်ဆောင်မိခင်တွေကတော့နိုင်ငံတကာမှာတွေ့ရှိချက်အရာရောထောက်ထားရအရာပေါ့ပိုပြီးများဖြစ်သလားဆိုတော့ပိုမဖြစ်ပါဘူး။ဒါပေမဲ့ထိတွေ့မှုရှိရင်တော့တခြားလူတွေနည်းတူပဲကူးစက်နိုင်တာတော့ရှိပါတယ်။ဒါပေမဲ့ကိုဝင်တွေရဲ့တဘာဝလျောက်ပဲထိတွေ့မှုဟိုနည်းလူလာတော့မသိ။မွေးဖွားမှုအတွက်ဆေးရုံကိုတက်လာတဲ့လူနာတွေမှာစစ်ဆေးရာရှိရပေါ့တချို့နိုင်ငံတွေမှာ။တော်တော်နိုင်ငံမှာတော့မဆက်နိုင်သေးပါဘူး။ရောဂါလက္ခဏာမရှိသေးတဲ့ကိုဝင်တွေကိုမဖြစ်ပါဘူး။အဲ့တော့အဲ့လိုအဖြစ်နည်းတွေဆိုပေမဲ့လေခုနပြောတဲ့လူပဲတဘာဝအရာပိုဝင်တဲ့ကာလမှာသူယူဆိုင်ရည်ထဲမှာတရေသားလေးလေးရှိနေတယ်။ဆိုတဲ့အခါကျတော့အဖြစ်နေတယ်ဆိုတော့လေယူဆိုင်ရမယ်တဲ့မှာပါလာတာပေါ့နော်။
ဟုတ်ကဲ့ဆင်မ။အဲ့တော့တကယ်လို့ဖြစ်လာခဲ့ရောအခြားတွေတွေပိုပြင်းထန်နေတဲ့အနေအထားမျိုးဆိုရင်ရလားဆင်မ
။ပြင်းထန်ခြင်းကပိုဝင်ဆောင်မိခင်တွေပြတ်တဲ့ခါမှာတော့အားလိုက်ဆိုင်ကြည့်တဲ့ဒီအခါတော့ပိုပြင်းထန်နေတာကြီးပေါ့။ဒါနဲ့ဒီနဲ့တန်းတူပဲဒါပေမဲ့အခြားလူတွေနီးတွေအသက်ကြီးရယ်ကိုကဒါအနေရယ်နာရာရှိယောဂတန်လေးရှိတဲ့လူပိုပြင်းထန်နေဆိုတဲ့လူမျိုးပဲကိုယ်ဆောင်တွေလည်းဖြစ်တတ်တယ်လို့ဆိုပြီးလက်ခံထားပါတယ်။ဒါပေမဲ့အခုနောက်ဆုံးတွေ့ရှိချက်ပေါ့လေ CDC အမေရိကနေပြီးတော့သုတေသနတစ်ခုရဲ့တွေ့ရှိချက်အရတော့ကိုယ်ဆောင်မိခင်တွေကကိုယ်ဝင်ရှိတဲ့လူတွေဆာလို့ရှိရင်ကိုယ်ဝင်သွားလို့ရှိရင်ဆေးရုံတက်ရတယ်လို့ပုံများတယ်ဆိုပြီးတွေ့ရှိထားပါတယ်။ဒါနဲ့လည်းတို့တိုင်းပြည်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရပြီဆိုလို့ရှိရင်လူတိုင်းဆေးရုံမတင်ရဘူး။အဲ့တော့ပြင်းထန်မှဆေးရုံတင်တဲ့အတွက်ကြောင့်မလို့ဆေးရုံတင်တာကိုပြင်းထန်တဲ့အနေနဲ့ယူဆမယ်ဆိုရင်ကိုယ်ရှိတဲ့လူတွေဆေးရုံတင်တဲ့နှုန်းက15000ခန့်လောက်ရှိပြီးကိုယ်ရှိတဲ့လူက900ခန့်လောက်ပဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့တို့ရှိမှဒီအထူးချက်မှကုသဆောင်မှုကုသရတဲ့နှုန်းကကြတော့လေကိုယ်ရောမှပုံပြီးများတယ်900ခန့်လောက်ရှိပြီးတော့ကိုယ်ရှိတဲ့လူက300ခန့်လောက်ပဲရှိတယ်ဆိုတဲ့တွေ့ရှိချက်လေးတွေရှိလာပါတယ်။ဒီတရှိတဲ့အရာဆိုလို့ရှိရင်ကိုယ်ဝန်ဆောင်တွေအတွက်ပုံပြီးစိတ်ပူစရာရှိရဲဆိုတာရှိလာပါတယ်။ဒါပေမဲ့ဒီအချိန်ထိတော့တည်ဆုံးတဲ့အချိန်ဆိုတာမျိုးတော့မတွေ့ရသေးပါဘူး။
ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနေထားမှာသူတို့ကိုတည်ချောင်ပေါ့ဆရာမနော်ဘယ်လိုကျန်ပေးကြလဲ
။ကိုယ်ဝန်တွေဆိုတာကကိုယ်ဝန်ရှိတဲ့သူတွေဆိုင်ဝန်ကြတိုက်ထဲမှာဒေသကြီးဆက်ထားပါတယ်။အဲ့ဒီဒေသကြီးကတရားရုံးနဲ့ကိုယ်နဲ့ထပ်တူထက်မြတ်ဒီလတူတဲ့ကလေးမဟုတ်ပါဘူး။ foreign body တခုဆိုပါစို့။ခန္ဓာကိုယ်ရဲ့ကိုယ်ကံက foreign body ဆိုပြန်ကန်ထုတ်တတ်ပါတယ်။အဲ့တော့ကံမထုတ်အောင်ခုကံနဲ့အာတဲ့ကြ။အနိုင်ကြောင်းနေနေရရဲ့နောက်ဟော်မုန်းအကြောင်းလေးတွေပေါ့။ဒီအကြောင်းလေးတွေချောင်းမှုလို့ကိုယ်ဝင်တယ်တည်းကတချို့သောဗိုင်းရပ်စ်တွေကိုပြင်းထန်စွာတုံ့ပြန်တတ်တယ်ဆိုတာတွေ့ရှိခဲ့ပြီးသားပါ။ဥပမာရေယုံဗိုင်းရပ်စ်ဗိုင်းရပ်ကလေးကိုပါထိခိုက်နိုင်တဲ့အထိပြင်းထန်တယ်။အမေကလည်းပြင်းပြင်းထန်ထန်ဖြစ်စေတတ်တာဒီအထောက်အထားကြီးရှိခဲ့ပါ။အဲ့တော့ကိုရိုနာဗိုင်းရပ်စ်ကရောပြောလို့မရသေးပေမဲ့ဒီအချက်လက်ကပိုပြီးဆိုးပါးစေနိုင်တယ်ပေါ့။အထူးသဖြင့်လာရည်နဲ့ကိုယ်ဝင်ပေါ့ခုနလနောက်ပိုင်းဆိုရင်ဒေသလေးရဲ့တအိမ်ရဲ့အရွယ်စားကတော်တော်လေးကိုကြီးမားနေပြီဖြစ်တဲ့တရားမလို့သူရဲ့ရင်ကောင်းနဲ့ဝင်ကောင်းအကန့်ကအပေါ်တွန့်တင်ထားတယ်လို့ဖြစ်ကြအောင်သူတို့အသက်ရှူရတာသိခဲ့ပါအဲ့တော့တကယ်လို့ညာ COVID-19 ခံစားရလို့နော်အဆုတ်ပါရောင်းရဲဆိုရင်သူကတာမန်လူထဲတော့ပိုးရတဲ့ရှိတာပိုခက်ပြီးတော့ပိုပြင်းထန်နိုင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကျန်းမာရေးနဲ့အခရာဝင်ကြီးဌာနကနေပြီးတော့28ပတ်ကိုဝင်6လ9လနောက်ပိုင်းကိုဝင်တွေကပိုပြီးဂရုစိုက်တဲ့နေဆိုပြီးတော့ထုတ်ပြန်ထားမိတာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာမကြီးအဲ့တော့ပိုပြီးတော့ဂရုစိုက်ဖို့လိုတဲ့အတွက်ဒီကာကွယ်ရေးအပိုင်းတွေမှာ
ပိုပြီးဂရုစိုက်တဲ့နေဆိုတဲ့အတွက်ကြောင့်မလို့ပုံမှန်လူတိုင်းလူတိုင်းကအပြင်ထွက်ရင်မတ်စတာမီလက်ခဏခဏဆီးရမီဆိုရှယ်ဒစ်စတန်စီနဲ့နေနေချင်းနိုင်ရင်အိမ်ထဲမှာပဲနေလို့ဆိုတာဒါလူတိုင်းလိုက်နာအမေဟာပေါ့အဲ့တော့ကိုဝင်တွေအနေနဲ့ကြတော့ပိုပြီးတော့လိုက်နာတင်ပါတယ်ဘုရားကကိုဝင်တွေလည်းထိတွေ့မှုရှိရင်ပြုဆက်နိုင်တယ်အခုကိုဝင်တွေမှာဖြစ်တာမြင်နေတယ်ဆိုတာလေကိုဝင်တွေကထိတွေ့မှုမြဲလို့လည်းဖြစ်နေတယ်ကိုဝင်တွေဆိုတာအပြင်အလုံးလုံးနေတဲ့ကိုဝင်တွေကတော့ထိတွေ့မှုရှိနိုင်တာပေါ့လေအဲ့ဒီလိုမျိုးရှိရင်ဖြစ်နိုင်တယ်ဆိုတော့ဒီကြောင့်မလို့ဒီကိထားမှာတော့ဖြစ်နိုင်ရင်အင်းမှာပဲနေပါမဖြစ်နိုင်လို့ထွက်ပြီးဆိုလို့ရှိရင်လေတကယ်ကိုခုနကတော့လူတိုင်းလူတိုင်းလိုက်နာတဲ့ကာကွယ်တဲ့နည်းလမ်းတွေပဲဒါမျိုးပို့ပြီးအလေးထားပြီးတော့လိုက်နာတင်ပါတယ်ပေါ်စားလို့ပြရပါအောင်အဲ့တော့လက်ကိုခန်းခါစီးပါစပြနဲ့ရင်းနဲ့စီးပါဒါမှမဟုတ်လို့ရှိရင်ခဏခဏစီးဖို့အလွယ်တူဖြစ်နိုင်လို့ hand sanitizer လို့ခေါ်တဲ့ပို့တည်တဲ့အေးနဲ့လက်ကိုအများအားစီးပါအတူကကြတော့ mask ကိုတည်တည်ချာချာကြပ်ပါ။အခုကျွန်တော်တို့ဗမာပြည်မှာတော့လေ mask ကိုတက်နေကြမဟုတ်တော့သူတို့လည်းနေရထိုင်ရဖြစ်တာပေါ့လေ။ဖြစ်ပြီးတော့နှာခေါင်းမှာတက်လိုက်၊ဗီးစီမှာဆွဲချလိုက်နဲ့အဲ့လိုမျိုးကြီးဖြစ်ကြတယ်ပေါ့နော်။သူတက်ခါကျတော့ကိုဝင်တွေနေနေရတော့ two view site ပြီးတော့ mask ကိုအဲ့လိုမျိုးပုံပေါ်ဆက်ဆာမောက်လုပ်ခင်းနဲ့တည်ချာအကျဉ်းထွက်ပြီးဆို mask ကိုတည်ချာတက်ဖို့လိုတယ်။နောက်က social distancing ဆိုတော့လေသူတွေကလိုက်နာဖို့ခဲရင်ကြအပြင်ပဲရောက်သွားရင်သူတို့ပြင်ဈေးရောပါလို့ဆို social distancing လို့ကခက်တယ်ဆိုတော့အဲ့လိုနေရာမျိုးတွေကိုပုံဝင်တွေအနေနဲ့သူသတိထားပြီးရှောင်ရှားဖို့လိုတာပေါ့လေတကယ်လို့မဖြစ်မနေထွက်ရင် social distancing ဒီချာလို့ဖို့လိုပါအဲ့တော့ပိုလုံးတင်မလားဆိုအချက်လက်ကတော့ဒါပဲဒါပေမဲ့ပေါ်မစားဘဲနဲ့ပိုပြီးလုပ်ဖို့တိုက်တွန်းနေပါတယ်ဒါဖြစ်လို့လေဆိုတော့ဖြစ်လာပြီးရှိဆိုလို့ရှိရင်အမေတွေမကဘူးဘယ်ချက်မှကလေးလေးလေးရှိရလေ
ဟုတ်ကဲ့ဆရာမအဲ့ဒီတော့ကိုယ်ဆောင်မိခင်မှာပိုးရှိလာလို့ရှိရင်ကလေးအပေါ်မှာရောဘယ်လိုစိုးကျိုးရှိနေလဲဆရာမ
ကလေးပေါ်မှာအကျိုးတရားမှုနည်းပြောရင်တော့ခြေလေးအင်္ဂါမစုံတာကလေးဖြစ်တာဖြစ်နိုင်တာဆိုအဲ့ဒီထောက်ထားရမရှိသေးဘူးဒါပေမဲ့တိတိကျကျသိကြတာပါလဲဆိုရင်လရင်နဲ့အပိုင်းမှာတော့လမရှိသေးနဲ့ဘူးဖာတက်တယ်ထောက်ထားတော့ရှိနေပြီဖြစ်ပါတယ်ဒါကြောင့်မလို့ဖြစ်လိုက်လို့ရှိရင်အမေတွေမကဘူးကလေးပါဖြစ်ခိုင်းနိုင်တယ်ပေါ့ကလေးစီကိုကူးဆက်နိုင်သလားဆိုတော့အဲ့ဒီအထောက်ထားတော့အတိအကျမရသေးဘူးပေါ့ဒါပေမဲ့လမ်းစီပဲမူသွားတယ်ဟောဒါကြောင့်မလို့ကူးဆက်ဖို့ရည်ကြည်ပါတယ်ဒါကြောင့်မလို့အလေးနဲ့ထားပြီးတော့လိုက်နာတင်ပါလေသမားယူဝင်ကြီးဌာနကထုတ်ပြန်လာတဲ့ချက်လက်တွေလူတိုင်းလိုက်နာတင်မယ်ကိုယ်ဝင်တွေပို့ပြီးလိုက်နာတင်ပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာရသူတွေနှစ်သိန်းနီးပါးရှိနေပါတယ်။ကြောက်ဖြူဒေသခံ၈ဦးကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်နဲ့တညဝရီရေတပ်စခန်းကတရားစွဲဆိုခဲ့တယ်ဆိုတာနဲ့ကာလအတန်ကြာရက်ဆိုင်နေတဲ့21ရာစုပင်လုံးစတုထအကြိမ်အစည်းအဝေးကိုလာမယ့်ဩဂတ်စ်လမှာကျင်းပသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစည်ရဲတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့စစ်ရှောင်တွေကိုဇယင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကဇူလိုင်လ9ရက်နေ့မှာတရင်ထုတ်ပြန်လိုက်ပါတယ်
ซึ่งช่างรีโตลานาเนมยาซึ่งช่างสกันเวมาเลสาวุนิยิเข็คเข็มยูสงเนยินไซนิจายาบาเรมาจากเต็งเข็งงาเนมยิ่งเลี้ยงลงเมียนยุนจ้าเช็ดทบยามปีเดนเอาจันเลยยกเต็งเข็บไปเมตไต้กวรีพิบวานีดีเดรถดีต่างมิวเนพมาเลทองต้องฉีเดดีรักคันรีเปลือยากูเต็งช่างนิจายาลาบารักให้ดีด้ามาเลชิเชิงที่ไต้กวรีเปลี่ยนทันนิดลูในงานเด็กอากุญยิเปย์ยิเอพวยนาเซกาเลรักให้จีเนมาเล่นนักการปฏิบัติการีจีทวารานิดาจาว
สานายเข้าเจริญมุ่งเนื้อเอ็นส่งขวายเรื่องเชนีเรียบุสโอลามาโกโซยิงจังเลยมาจากเด็กเข่งกับดริปีทาบาร์เร่ที่ขันบินเนี่ยเจ้าผิวชีสัยแต่ยามวันที่ยี่สิบกันกับพันธุ์ที่ได้ที่ได้กันชีวูเจ้าผิวมีมาเยอะสักมาอาจารย์พัฒน์เจียอุบลที่ปงมางานเสกาจีสามยิ้มสวยงานเส้นหนึ่งยาดูเนี่ยแต่ยามวันที่ยี่สิบกันกับที่ยลุลบีสุรานิลังงานยังไม่มาแต่ยามสวยสุรไลบาร์เร่ อคุติยาสเวสุขันยาเรตุริการอจักผิวมิวเนกัดบียาราชิอุเนสังเชิงดวงจิวยาองจูยีพ่อเวมังลามีดูพิเตลุจักผิวมิวขันนิกาเกี่ยวบาร์เรตุรุติโกสุลันเนสชาวเนกาเกนเลลาร์เรสุยาตาพอดกุกากัดบีจีวานิมาพันซิเกราพิบีตบ้าเจ้าเจียยิดาธนาเจ้ามังชูนังทายากันเนอคุลุติยาสเวสุไลจาบะ อคุติยาสเวสุขันยาเรตุริฮาลุงเอบานิพิบีพันซิตัวเรนิกาไซบิโรมิดาสุเรคุเชนติตุยคุยเมียดีบุลูเลมิวขันนิกาเกี่ยวบาร์เร
อเมริกาดิโมคราซีเผยเจ้าNLD ปาร์ตี้อาณาญาลายยิ่งใจลงงานเสนอแต่ยังได้คุยยุโรปโมโตตะลาเมโลยูซาเคจับเป็นเมลเล่และด้วยเช่นมาลาราจองแต่ยังรียงจิมุจ้าเซนลาเรโลมุมจิตปาร์ตี้ NMSP อุกชะในฮันตากะเปียวบาร์เรNLDข้างสองเรือหาแต่ยังรีพมายตีกาเกเรปงซามชีเดโลเชมงไตไคเดอเมียนเวชินีราจองแต่ยังรีเผยกับยิ่งจิมุอเมียจี จ้าดวบีลูในฮันตากะสุบาเรมุมจีเนปลูจุนดรากูปูชอองซันตดาอามีเจ้าเลเกเรNLDปารีเอโซยาเยลูยาเจ้าเดรักคันรวยกังกวนมูรีเนจงตุยเคียบาเรชิมีเนฮากามิวปิดูเซยงมาเซกุตามุคายูเนเดกูฟินไนดีนอสุนละจันลูนามาเนียตงซันเนฮา ถ้าคนเสียชีวิตเพียงหนึ่งเจ็ดสิบได้นักเรียนเพียงปีนี้ได้ด้วยสุรานละชาวเนกาเสียงกับสินวาบิฟิโลปีนี้ด้วยกูเป็นนายดีโยกับผู้กู้เสียขยันตัวมีชีวิตอยู่ฮากาบิดูเสียงออกตักตามบันเจกงอับเยาวาเร่ชิมีเนฮามีมาเนกามากูเป็นนายดีโยกับผู้ประมาณสองตัวชีเดปีนี้ปีที่เดียวบิดูเสียงมาผู้ตัวลุน่าคนอื่นเนี่ยฮากาบิดูเสียงมาต้องสุสุบังลุน่าเสียอุทิศเขตอาเปียบาร์เร่ ชิมีเนมาโควิด-19โยกับผู้ติดเชื้อลุน่าอาลงเสียงงานในเส้นทางจากวิสุบิเมปีดูลุทุนี่เนี่ยมาป้องกันเต็มจ้าอินเดียในงานเป็นการเนียบยาลามะตุเรียมยาพิษสีนิติราชาตรีดาวุลวานิติเดลุสุยาพวยกับเปียวบาร์เร่ กบิสกูกายกากาลามายุ่ยกับเพื่อนนายผู้ตรวจปฏิเสธยืนลงงานเนี่ยเนียนยิ่งเสียงยืนลงงานหนึ่งมาก็ยินตายน่าปารีดีนี่เนี่ยสิงของมุมยาสวาชิลาเมลูก็ยินปฏิบัติกับเจ้าบาร์เร่กบิสกูจังลูซูลูเวมาลูกผู้จำมาเยี่ยนหลังยนต์ชัดด้วยสีดลูอาณาญาปฏิเนี่ยนั่งเชียงเวจีอันเนี่ยนี่เรื่องตัวลูทุ่มยาเสียงเนี่ยค่ะอเมียวตายสิจำยานเนี่ยได้เสียงยามาพิเตลูก็ยินจีเนี่ยเชื่อใจ KNDP ปาร์ตี้อุกทามะอัลบิโซกับเจ้าบาร์เร่ถ้าเป็นเสียงเยสิเมเนียโกขึ้นอยู่มิ่งต้องขยันมาในปัตตาบีลุลละมุมชีบุลุเล่ก็ยินปาร์ตี้จะโชกับเจ้าบาร์เร่ณท่านนั้นเสียงเยก็เปิดกูโนวินบาลาเชียนเนี่ยมาเปลือกตัวเมลูที่ทางสู้เยก็เปิดกอมเชียงกับสุไลล่าเตียนเนี่ยมาเจียนยาไล่ปีชีปีปาร์ตี้อติดดีชีวิญญาณเยก็เมลุดอกกุสเล่ลองอันยิ่งสิงห์รอสุไลล่านั้นเสียงเนี่ยก็ซาบีซาตินตินตัวเนี่ยมาเปิดบาร์เร่
ชั้นมีในตอนบ่ายเลขชั้นมีในเรื่องมาที่รักการลุทุกการกวนและมายีทุกทาร์เรจ้ากับจังมีตัวทุบบ่บุคุมนี้ที่คู่กันในจูซานีวาร์เรจุลัยน่าชาวเยนิกาคุมนี้ที่คู่กันในเลขชั้นมีหันซ้ายว่าพงยังหูลุลุบิดอจังมีตัวทุบบ่กุยาสีจังทันเสียรอสีกุตัวยาสุนิกาเรลุตียาวาร์เรเสียรอเปียบ้าเชียกันรอคุมนี้กันลุเรียที่รักการด้วยการกวนและมายีทามุกุเปียเลยยกเต็มผิวบุต้องสุกเจ้าเฮ้เฮงคุมนี้กับพี่เจ้าไม่ตัวมัวาร์เร
เลี้ยงชั้นอยู่ในห้องสั่งยามาจะมีตัวทุบบ่ด้วยคุณนี่กันอีกงานยากันยาบีและชีมาตีรักขันนี่ก็ไล่ล่าซีอยู่ในเดลูเล่เลี้ยงชั้นตีรักขันนี่ก็เปียวบาร์เร่อะคุตเต็นลวารีอุสเลตเต็นเซปีตัวมาบ้าปีทางสุนิจัยนิลากันสัตยาสุเป็นลูสะดุดท่าจึงสีเวกูลามะออกัสลามะจิมปาตัวผู้ อสุยาตำรวจเนี่ยใจน่าเล่นกันเพื่อรู้สุนุยเกจาบาร์เรที่เจ้างูรอมิกเลียมงานเนี่ยเต็มเสพปีตัวมาบ้า
July 4 ရက်နေ့ကရန်ကုန်မြို့အမျိုးသားပြည်လည်တင်းမြတ်ရေးနဲ့ညဉ့်ညာရေးစင်တာ NRPC တွဲဆောင်ဆွေးနွေးပွဲအတွင်းဩဂတ်လဒုတိယပတ်မှာသက်ဆက်တဲ့ရာစုပင်လုံးစဒုထအစည်းအဝေးကျင်းပဖို့ရှိတယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ARP မှဒေါ်စောမြတ်ရာဇာလင်းကအခုလိုပဲပြောပါတယ်
ပြည်ထောင်စုညီကြေးညီလာခံစစ်တရားတို့ပြန်လို့ကျမတို့ကတော့စဒုထအစည်းအဝေးလို့ခေါ်တာပေါ့လေကျမတို့ရက်သတ်မှတ်ထားပါပြီ7/23/24 August ကျမတို့ကတော့ EAO နဲ့အစိုးရဂျမ်းမှနှီးပြီးတော့ရထားတဲ့ရက်ဖြစ်ပါတယ်ကျမတို့က NCA ရဲ့လှုပ်ထုံးလုံးနည်းအတိုင်းကိုလည်းမကျော်လွန်ရအောင်ဆိုပြီးတော့မှ UPDJC အစည်းအဝေးကိုခွင့်ယူကျင်းပဖို့လည်းရှိပါသေးတယ
်အခုလိုဆိုရနဲ့ပြည်ရတိုင်းရင်းသားလက်နက်ကင်ဖွဲ့တို့ဤနိုင်တို့ရလာတဲ့ရက်ကိုတက်ဆိုင်ရာအဖွဲ့အစည်းခေါင်းဆောင်တွေစီဆက်လက်တင်ပြပြီးအတည်ပြုချက်ရယူအောင်မှဖြစ်တယ်လို့အစိုးရငင်းချမ်းရေးကော်မရှင်ဦးလောင်မောင်ရွှေကခုလိုပြောပါဗျာ
အဲ့ဒီအစိုးရပြုချက်ကိုဒီအစိုးရဒီတက်မတော်ဖြစ်တော်စုဘက်ကလည်းသူတို့သက်ဆိုင်ရာဒီကြီးရဲ့အခြေကိုသူတို့တင်ပြမယ်။ EAO တွေဘက်ကလည်းသူတို့ဒီပြည့်ချေတင်ပြမယ်။ဖက်တင်ပြမဖက်ပြန်စီတော်မှာရက်ကအတူဖြစ်ပါလား
။မြန်မာနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကတော့အခုကျင်းပမဲ့ငင်းချမ်းရေးညီလာခံဟာအဖြစ်တဘောလောက်ပဲကျင်းပနိုင်နိုင်မယ်လို့ပြောပါတယ်။
ကျွန်တော်တို့ကပင်လုံလုပ်ငန်းစဉ် NCA လုပ်ငန်းစဉ်ရပြောလို့ရှိရင်မြို့သားစစ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးတော့မှအဲ့ဒီဆက်လာတဲ့ပွဲတွေကိုချက်လက်တွေကိုဆွေးနွေးရမှာဗျာဒါပေမဲ့လက်တွေ့ရတော့အခုကတော့မြို့သားစစ်နိုင်ငံရေးဆွေးနွေးပွဲတွေလည်းမလုပ်နိုင်တဲ့အခါကျတော့ UPGDC ရဲ့မှာညှိနှိုင်းပြီးတော့ကျွန်တော်တို့ဘာတွေဆွေးနွေးမယ်ဘာညာဆိုတဲ့ကိစ္စလုပ်ကြလိမ့်မယ်ထင်ပါတယ်အဲ့ဒီအခါကျတော့ရည်ကြည်ပြီးတော့ဆုံးဖြတ်ကြတဲ့ငြိမ်းချမ်းရေးအတွက်ကြိုးရှိတဲ့ချက်လက်တွေကျွန်တော်ထင်တာသိပ်ပါမယ်မထင်ပါဘူးအဖြစ်သဘောတော့ပဲဖြစ်မယ်လို့ထင်တယ်
စတုထကျင်ညီလာခံမကျင်းပခင်မှာတော့အစိုးရလွှတ်တော်တမတော်အစုဖွဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အစုဖွဲ့တွေနဲ့နိုင်ငံရေးပါတီအစုဖွဲ့တွေပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုလာမယ့်ဩဂတ်လ9ရက်နေ့မှာကျင်းပဖို့တမတ်ရထားတယ်လို့သိရပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာစစ်ရေးပဋိပက္ခတွေကြောင့်နေရစွန့်ခွာထွက်ပြေးနေရသူနှစ်သိန်းခန့်ရှိပြီးအခုလိုမိုးရာသီမှာဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မြေပုံမျိုးနယ်ရရှောက်ကြည့်ရွာကဒုက္ခသည်စခန်းမှာအခုရပတ်တော်ရေလွှမ်းမှုခံရတဲ့အတွက်ဒုက္ခသည်တွေကိုပျောက်ရွှေ့ပေးခဲ့ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့မြတ်တန်းဆောင်ဆရာတော်ကအခုလိုမိန့်ပါတယ
်မိုးဇဲရတဲ့ကကြတော့တောင်ကြီးမှတော်တာဆင်းရဆင်းတော့မြေရရလေးဒီနဲ့တူပြီးတော့တောင်အောင်ခြံတတ်တော့လားအဲ့တော့ဦးမင်းကဒီမှာရှိတဲ့ဒုက္ခသည်တွေကိုဒီလေးတောင်ရွာတွေကိုပြေးလိုက်တယ်တချို့လည်းဖုံးကြတိမပြောင်းထွက်လိုက်တယ
်အဲ့ဒီဒုက္ခသည်စခန်းမှာမင်းကျောက်တော်ရိုးရှော်မောင်ဖူးဒံဂရနဲ့မြောက်ဦးမျိုးနယ်တန်းတန်းကြီးကြည့်ရွာကဒုက္ခဒီဘောက်လေးရကြောခိုးလုံးနေကြတာဖြစ်ပါတယ်။စိုက်ပေးဒုက္ခသည်တွေနေအိမ်ဆောက်ဖို့အကူအညီပေးနေတဲ့ People Power People အဖွဲ့ကမှုဆောင်တရတာကိုစိုးလန်းကဒုက္ခသည်တွေရဲ့အရေးပေါ်လိုအပ်ချက်တွေကိုအခုလိုပြောပါတယ်
။စိုက်ပေးဒုက္ခသည်တွေအတွက်အခုလက်ရှိလိုရတဲ့အရေးပေါ်ကဒီနေထိုင်ဖို့နေရာရဲ့မိုးလေးဖြစ်တဲ့အတွက်ပြီးရင်ဆောင်ဝတ်နေရင်ဟောကျန်းမာရေးပဲတခြားဟာတွေကအများကြီးတလို့လာပါဘူး။ဒါပေမဲ့ကျွန်တော်တို့ကလည်းဂရက်ပြည်ယူနေစီရဲ့ People Power People တွေပေါ့ဒီသုံးဖွဲ့ကတော့အခုလက်ရှိနေထောက်မှာ4အိမ်နဲ့ကိုနေရာနေထောက်ပေါ်မှာတော့ဒီပိလကလေးကဟိုလုံနေတဲ့အပိုင်းကိုရှိနေတယ်ဒါပေမဲ့ဟိုတချို့နေရာကိုအစိုးရကလုံးဝစကိမင်းတွေဟိုတော်လာဝင်မပြေတော့အဲ့ဒီနေရာဆက်ခဲ့တယ်အများကြီ
းပစိတောင်နဲ့ကြောက်တော်မြို့နေမှာဒုက္ခတွေအများဆုံးဖြစ်ပြီးစခန်းတွေမှာရှိနေတဲ့ကလေးတွေရဲ့ပညာရေးအခြေအနေမှာလည်းမရေရာဖြစ်နေတယ်လို့ကိုစိုးလန်းကပြောပါတယ်ကြောက်တော်မြို့ပေါ်မှာခိုလုံနေတဲ့ဒုက္ခတွေ9000နီးပါးစားသောက်နေထိုင်ရဲ့အခြေအနေကိုတော့ဒုက္ခတွေကိုကူညီပေးနေတဲ့ဒေါက်တာအေးထွန်းကရခိုင်ပါသာနဲ့အခုလိုပြောပါတယ်
ဒီဘုဒ္ဓဆရာဆရာမြို့ဝန်ထမ်းဒီစီရီနောင်းအဲလီ
ဆံကူရောအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကလူသိရကိုနှုတ်ဆက်မှုနှလုံးနဲ့တလအစီပေးထားတယ်ဧပြီမေဆွန်ဆူလိုင်းစနေရနေ့ထိတော့ပေးထားတာရှိတယ်တခြားငချောင်းစန္ဒရိတ်ခါတွေကိုပြင်ပအလူရှင်ရှိရင်စားရတယ်အစားအုပ်ကမလုံလောက်သေးဘူး
ဒုက္ခသည်အများစုကတော့သူတို့နေရက်ကိုပြင်ပြီးလေတွေမှာထွန်ရစိုက်ပြုတ်ပြီးအေးချမ်းစွာနေလိုပေမဲ့အစိုးရစိုက်တက်ကဖန်စီပိုက်ခဲမှန်းနဲ့ယွာနီနာတွေမှာတိုက်ပွဲဖြစ်မှာကိုစိုးရင်တဲ့အတွက်မပြောင်းရည်ဘူးလို့အကူအညီပေးနေသူတွေကဆိုပါတယ်ရခိုင်ပြည်မှာတနိုင်ကျော်ကြာလာပြီးဖြစ်တဲ့ရခိုင်တက်တော်အေအေနဲ့အစိုးရတက်တော်အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေအိမ်မိချွတ်ခံရမှုတွေမတရားဖန်စီညှဉ်းပန်းနှိပ်စက်မှုတွေနဲ့ပျောက်ဆုံးမှုတွေနေတိုက်လိုလိုမြင့်တက်နေပြီးနေရက်ဆက်ခွာသူပေါ့အခုအခါနှစ်သိန်းနီးပါးရှိနေပြီဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေရဲ့စည်ရန်တွေအရသိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစုံခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့ရခိုင်တိုင်းနှံမြို့နယ်စုများအစည်းအရုံး
ရှင်ရဲ့ခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေပတ်စင်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
Uzbekistan steps have been taken to improve its record on religious freedom.
Uzbekistan ngam ma balai lulak khwe san ya mat dan ni do de aw saung yet da ho twi ni ya phi set pi do le lut saung ni de lo pyo daw da ba. 2019 khu ne a twin Uzbekistan so ya ga balai lulak khwe ni ko ti da da po do bi khwe pyu la ga ba de. American pi daw su balai lulak khwe san ya tan mat ji Sam Brownback ga
there are no police raids on religious
Dinare ne twi balai wi pyu si daw ne a tin ni ya re ko ye ri ga win yaw si tin na myo ni mi shi ga ba de. အရင်နှစ်တွေကအချင်းတရာကျော်ရှိခဲ့တာပါအသက်16နှစ်ယောက်ကလေးငယ်တွေကိုဗလီချောင်းတွေမှာဝိပုခွင့်ပေးခဲ့ပါတယ်အရင်တုန်းက16နှစ်ယောက်ကလေးတွေကိုသွားခွင့်မပေးခဲ့ပါဘူးတိုင်းပြည်အတွင်းခရီးရန်ဘုရားရှိခိုးကျောင်း၈ခုမှတ်ပုံတင်ခဲ့ပါတယ်ဒီထက်ပိုပြီးတော့မှတ်ပုံတင်ခွင့်ပေးတယ်လို့ကျွန်တော်တို့ထင်ပါတယ်ဒီထက်ပိုပြီးဘာသာရေးအရလွတ်လပ်လပ်ဝိပုစုတောင်းခွင့်တွေပိုရတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါပေမဲ့အခုတိုးတက်မှုတွေကထူးခြားတဲ့အဓိကတိုးတက်မှုတွေဖြစ်ပြီးကျွန်တော်တို့အနေနဲ့ဒီလိုမြင်ရတာနှစ်ထောင်အားရဖြစ်ပြီးပါတယ်လို့တာမကြီးဘရောင်းဘက်ပြောသွားတာပါပါလာရီလလခွင့်နဲ့တခြားအခြေခံလူခွင့်ရေးတွေကိုလေးစားတာကတိုင်းပြည်အတွက်စီးပွားရေးကျယ်ဝမှုနဲ့လုံခြုံရေးစတဲ့တခြားအကျိုးကျေးဇူးတွေလည်းလမ်းပွင့်သွားစေတယ်လို့သံမကြီးဆန်ဘရောင်းဘက်ကပြောပါတယ
် It's like creating a better atmosphere it's getting better
ဒါကချစ်ချင်းနေချင်းညာချင်းဆိုလိုမျိုးနဲ့ဆန်ဆန်ဖြစ်တာမျိုးတော့မဟုတ်ပါဘူးပိုကောင်းတဲ့အခြေအနေတွေကိုဖန်တီးလာတာပါအခြေခံမြေခံကောင်းတွေကိုရရှိနေတာမျိုးဒီပေါ်မှာကိုကစိုက်ပျိုးရပါလိမ့်မယ်စိုက်ပျိုးဓမြဩဇာတွေရမယ်တခြားလုံဆရာတွေကိုယ့်ဘက်ကလုပ်ရမယ်ပူကောင်းတဲ့မြေကိုရပြီဆိုရင်ပူကြီးသွားတဲ့ဒီနန်လေးပူများများစိုက်ပျိုးကြဖို့ပါပဲလို့တာမကြီးဆန်ဘရောင်းဘက်ကပြောဆိုသွားကြပါခင်ဗျာ။ American
Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာ့တလုံးကိုရိုနာဗိုင်းရပ်စ်အကူစိုက်ခံရသူက70တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ဒီထက်မှအမေရိကန်နိုင်ငံကအကူးစိုက်ခံသူ3တန်းကျော်နဲ့ကမ္ဘာတစ်လုံးအကူးစိုက်ခံသူစုစုပေါင်းရဲ့4ဘုံတဘုံရှိပြီးကူးစက်မှုအများဆုံးဖြစ်နေပါတယ်။ဗုဒ္ဓဟူးနေ့ကတော့တရအတွင်းအကူးစိုက်ခံသူ6တန်းကျော်နဲ့အများဆုံးဆန်ချိန်တင်ခဲ့တာပါ။အမေရိကန်နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူက33,000ကျော်ရှိနေပြီးဒါကကမ္ဘာတစ်လုံးသေဆုံးသူစုစုပေါင်းရဲ့4ဘုံတဘုံရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ COVID-19 ကာယရောဂါဆိုင်ရာတုံ့ပြန်မှုကိုအကဲဖြတ်မဲ့လွတ်လပ်တဲ့အစုံစမ်းစစ်ဆေးအဖွဲ့ကိုနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark နဲ့ Liberia သမ္မတဟောင်း Alan Johnson Sierra Leaf တို့ဦးဆောင်ဖို့ WHO ကကြေညာပြင်းနေမှာအမိတန်တွန်းလိုက်ပါတယ်။အခုချိန်ဟာကိုယ့်လောက်ရကိုကိုပြန်ပြီးဆန်းစစ်ရမယ့်အချိန်ရောက်ပြီလို့ Geneva WHO ဌာနချုပ်မှာအကြီးအကဲ Tedros Ghebreyesus ကပြောကြားခဲ့ပါတယ်။ကမ္ဘာတစ်လွှာလူတိုင်းနှိပါကိုတက်ရောက်ခဲ့တဲ့ဒီကာယောဂါရဲ့ပမာဏကြောင့်သူနဲ့ကိုက်ညီပြီးမှန်ကန်တဲ့အကဲဖြတ်မှုရယူဖို့လိုအပ်နေတာထင်ရှားကြောင်းလည်းပြောပါတယ်။ဇူလိုင်လ2ရက်နေ့ကဖားကန်ကျောက်ဆင်းတွင်မြေပြိုကျလို့တည်ဆုံသွားသူ182ဦးဟာလောဘဓာတ်ရဲကြောင့်ဖြစ်ကြောင်းရန်ကုန်မြို့မှာကျောင်းထိုင်တဲ့ခရစ်ယာန်ယဟန်မှဂါဒီနယ်ချားလ်စ်ဘူကပြောကြားလိုက်ပါတယ်။အခုလိုဖြစ်ပေါ်တာဟာပထမဆုံးချိန်မဟုတ်တဲ့အတွက်ဒီလိုဖြစ်ရမျိုးကိုကရုဏာတရားနဲ့တရားမျှတမှုနဲ့မတုံ့ပြန်မှုဆိုရင်နောင်နဲ့ဒီလိုဆက်ဖြစ်နေမယ်လို့လည်းသတိပေးပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်ဟွီယော်မွတ်စလင်လူနည်းစုပေါ်မှာလူခွင့်ချိုးဖောက်မှုတွေကျူးလွန်တဲ့ဆိုတဲ့ဆွဆဲခြင်းနဲ့တရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘူရိုဖွဲ့ဝင်တဦးပါဝင်တရုတ်တာဝန်ရှိသူ၄ဦးကိုဒဏ်ခတ်အရေးယူလိုက်တယ်လို့အမေရိကန်ပြည်ထောင်စုကချက်သပင်းနေမှာကြေညာပါတယ်။အခုလိုတရုတ်အရာရှိတွေကိုဒဏ်ခတ်အရေးယူလိုက်တဲ့အတွက်တင်းမာမှုမြင့်တက်နေတဲ့နှစ်နိုင်ငံဆက်ဆံရေးပိုပြီးဆိုးဝါးလာပွဲရှိပါတယ်။တရုတ်ကွန်မြူနစ်ပါတီကအတူပြည်ရင်းကလူနည်းစုတွေပေါ်ဆက်ဆံနေပုံကို တကဘာလုံးကဆက်နေကြဖို့အမေရိကန်ပြည်တော်စုကတောင်းဆိုလိုက်ကြောင်းလဲအင်မီရောတာဝန်ရှိသူတို့ကပြောပါတယ်။တောက်တန်နေမနေခင်တရင်တွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေးမြန်မာပိုင်းထုတ်ဝင်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်ဝင်ပေးနေတာပါ။တောက်တန်ရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေးကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမချင်းလေးတက်ပါ
This program has come to you from the Voice of America, Washington.